Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။ VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ20ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တော်မီတာ3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနာလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ
်။ကျွန်တော်ကတော့ညဝင်ရောက်ပါခင်ဗျာ။အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေထဲမှာတော့ရုရှားသမ္မတပူတင်ဘယ်လာရုစ်နိုင်ငံသမ္မတနဲ့တွားရောက်တွေ့ဆုံတာဟာယူကရိန်းကိုနောက်ထပ်ထိုးစစ်လုပ်ရမှာဘူးအောင်မှုတွေလုပ်ဖို့ဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။သမ္မတဟောင်းထရမ့်ကိုရာဇဝတ်ကြောင်းအရတရားစွဲဖို့လွှတ်တော်ကော်မတီကအကြံပြုထောက်ခံလိုက်ပါတယ်။တောင်အာဖရိကမှာတော့သမ္မတရမဖိုစာနောက်တစ်ကြိမ်အရွေးခံရပြန်ပါတယ်ဒီလိုသတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ
ကောင်းပါပြီရှင်ရှမ်းပြည်မြောက်ပိုင်းကမြို့နယ်တချို့မှာလှနေချီလျှက်စစ်မီပုံမှန်မရလို့ပြည်သူတွေအခက်အခဲနဲ့ကြုံနေရတဲ့သတင်းကိုထုတ်လွှင့်သွားဖို့ရှိပါတယ
်ဒီမလာတာကွာ9လဝန်းကျင်6လညီပါတော့ရှိပြီမလာခြင်းနဲ့ချိန်လာတယ်နောက်ပြီးတော့မီးဖြစ်မယ်ဆိုတဲ့အကြောင်းလဲမပြောပြဘူးပေါ့နော်မနေ့ပိုင်းတစ်ခါလာပြီဆိုညနေပိုင်း9လ7နိုင်မှလာ7နိုင်မှလာပြီဆိုရင်မတင်နိုင်ကြတော့
အပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ဒီနိုင်ငံတကာသတင်းတွေထဲမှာတော့တရားမဝင်ငါဖားနေတဲ့တရုတ်တင်မော်ရီကိုနှိမ်နှင်းဖို့ကီနီပင်လယ်ကွေ့နိုင်ငံတွေပူးပေါင်းဆောင်ရွက်နေတာ၊စီရောအေးဖွံ့ဖြိုးမှုနေကွင်းနေချိန်မှာမလေးရှားဝန်ကြီးချုပ်တဲ့အန်ဝါအစ်ဘရာဟင်ပေါ်ပီသူရရဲ့မျိုးလင့်ချက်တွေနဲ့ဩစတြေးလျလေဝက်ထောက်လှမ်းရေးဌာနရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးချုပ်ခန့်အပ်ဖို့ရှိတဲ့အကြောင်းကိုတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ကာတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာတွေကိုထုတ်လင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုကိုညာဝင်းအောင်နဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါရှင
်။ရုရှားသမ္မတဗလာဒီမာပူတင်ကတင်းလာနေမှာအိန္ဒိယမဟာမိတ်ဘယ်လာရုစ်နိုင်ငံကိုရှာရှာပါပါတွားရောက်ခဲ့ပြီးပူပေါင်းဆောင်ရွက်ရေးရဲ့အကျိုးရလဒ်တွေကိုအမွှန်းတင်ပြောဆိုခဲ့တာကြောင့်မြေပြင်ကနေပူပေါင်းထိုးစစ်ဆင်လာမဲ့အပေါ်ယူကရိန်းအစိုးရကိုစိုးရိမ်စိတ်ဝင်စေပါတယ်။ပူတင်နဲ့ဘယ်လာရုစ်သမ္မတတို့တွေ့ဆုံရမှာယူကရိန်းကိုထပ်မံတိုက်ခိုက်ရေးဆွေးနွေးကြမှာဖြစ်တယ်လို့အထူးသဖြင့်မြေပြင်ကနေယူကရိန်းကိုတိုက်ခိုက်တဲ့စစ်ဆင်ရေးတွေမှာဘယ်လာရုစ်တပ်တွေပို့ပြီးတော့ပါဝင်လာစေရေးကိုလည်းဆွေးနွေးကြမယ်လို့ယုံကြည်ရကြောင်းယူကရိန်းပူးတွဲစစ်ဦးစီးချုပ်နာယက်ကပြောပါတယ်။ဘယ်လာရုစ်သမ္မတအလက်ဇန္ဒရာလူကာရှန်ကိုကတော့ယူကရိန်းနိုင်ငံတွေကိုသူတို့တပ်တွေဆစ်လွတ်ဖို့ရည်ရွယ်ချက်မရှိဘူးလို့အကြိမ်ကြိမ်ပြောထားပါတယ်။ယူကရိန်းကျူးကျော်စစ်တမ်းမှာဘယ်လာရုစ်နိုင်ငံပို့ပြီးတော့ထက်ထက်ဝင်ပါဝင်လာရေးတွန်းအားပေးဖို့ရုရှားသမ္မတပူတင်ကလိုလားနေတယ်ဆိုတဲ့သဘောမျိုးပြောဆိုချက်တွေကိုတော့ရုရှားအစိုးရကပယ်ချပါတယ်။ဒါဟာအခြေမြင့်မရှိမိုင်မဲတဲ့ဆွဆွဲချက်သာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ရဲ့ပြောကြားချက်ကို RIA Novosti သတင်းဌာနကဖော်ပြပါတယ်။ရုရှားသမ္မတပူတင်ဒါမှမဟုတ်လေဘယ်လာရုစ်သမ္မတလူကာရှန်ကိုတို့ကိုစစ်ပွဲနဲ့ပတ်သက်ပြီးဆွေးနွေးပွဲတက်တဲ့သတင်းတော့တဦးကမှမေးမြန်းခဲ့တာမရှိပါဘူးခင်ဗျာ
။2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကဂျိုးဘိုင်ဒန်ကိုရှုံးနိမ်ခဲ့တာကိုပြောင်းလဲနိုင်ရေးတရားမဝင်ကြံစီဆောင်ရွက်မှုဂျိုးဘန်မှုနောက်အာဏာတည်မြဲရေးအတွက်အကြမ်းဖက်ရေးအားပေးမှုတွေနဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုတရားရေးဌာနကရာဇဝတ်ကြောင်းအရာတရားစွဲဆိုရေးကိုအမေရိကန်လွှတ်တော်မှပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့စူဘူအုံကြွားမှုကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ကော်မတီကတင်းလာနေမှာအကြံပြုထောက်ခံလိုက်ပါတယ်
။ Ms. Cheney.
Aye.
Ms. Cheney. Aye. Ms. Lofgren.
Aye.
Ms. Lofgren. Aye.
ဒီမိုကရက်ပါတီကခုနှစ်ဦးနဲ့ထရန့်ကိုမထောက်ခံတဲ့Republican Party ကနှစ်ဦးတို့ပါဝင်တဲ့အောက်လွှတ်တော်ကော်မတီကသမ္မတဟောင်းထရန့်ကိုဆွဲချက်၄ခုနဲ့အမှုဖွင့်ဖို့အစိုးရရှေ့နေတွေကိုတညီတညွတ်ထဲတိုက်တွန်းလိုက်တာဟာဆိုရင်အမေရိကန်သမိုင်းမှာပထမဆုံးဖြစ်ရလဲဖြစ်ပါတယ်။2021ခုနှစ်ဇန်နဝါရီလမှာယာရူးတပ်တန်းကုန်နဲ့ထရန့်ဟာစူပူအုံကြွအောင်လှုပ်ဆော်မှုဒါမှမဟုတ်လဲအားပေးကူညီမှုဘိုင်ဒန်ရဲ့ရွေးကောက်ပွဲအနိုင်ရမှုကိုအတည်ပြုရေးလွှတ်တော်စည်းဝေးပွဲကိုနှောက်ယှက်ပြုမှုအမေရိကန်ပြည်ထောင်စုကိုလိန်ညာရေးပူးပေါင်းကြံစီမှုမဖုတ်မမှန်ကြေညာချက်ထုတ်ပြန်ရေးပူးပေါင်းကြံစီမှုနဲ့ကော်မတီကဆွဆွဲခဲ့တာပါလွှတ်တော်ကော်မတီရဲ့ဆောင်ရွက်ချက်ဟာဆိုရင်တရားဥပဒေကြောင့်အရာတည်ရမှုမရှိသလိုကော်မတီအနေနဲ့လည်းရာဇဝတ်ကြောင့်အရာတရားစွဲဆိုနိုင်ခြင်းမရှိပါဘူးဒါပေမဲ့လည်းအထူးစုံစမ်းစစ်ဆေးရေးဂျက်စမင်ကဆောင်ရွက်နေပြီဖြစ်တဲ့ ထရန့်နဲ့တခြားသောပုဂ္ဂိုလ်တွေအပေါ်ရာဇဝတ်ကြောင်းအရာစုံစမ်းစစ်ဆေးရေးကိစ္စတွေအတွက်ကိုတော့အခုလွတ်တော်ကော်မတီရဲ့စမ်းစစ်ချက်ကတွန်းအားဖြစ်စေနိုင်ပါတယ်ခင်ဗျာ
လက်တွေ့ကြပြီးရည်ရွယ်ချက်ကြီးမားတဲ့ချမ်းသာကြွယ်ဝသူစီရဲရမာဖိုစာကိုတောင်အာဖရိကဒီ ANC ပါတီဥက္ကဋ္ဌဘေတနင်္လာနေ့မှာပြန်လည်ရွေးချယ်တင်မြှောက်လိုက်ပါတယ်ပေါထွင်းမှုငွေကြေးအရှုပ်တော်ပုံတစ်ခုကြောင့်လာအတော်ကြာစောင့်ကြည့်ခြင်းခံရပြီးစူးစူးဝါဝါဂုံသိခါထိခိုက်နေရတဲ့ကြားကပဲရွေးချယ်ခံလိုက်ရတာပါတောင်အာဖရိကမှာဆယ်စုနှစ်သုံးခုနီးပါးအာဏာရလာတဲ့အာဖရိကန်အမျိုးသားကွန်ဂရက် ANC ရဲ့ပိတ်ကင်သူအဖြစ်ရမာဖိုစာကနိုင်ငံတော်အကြီးအကဲရာထူးကိုဒုတိယသက်တမ်းတာဝန်ယူရတော့မှာပါ2018ခုနှစ်မှာသူသမ္မတစားဖြစ်လာချိန်တုန်းကတောင်အာဖရိကအတွက်နေတဲ့ရဲ့အစဖြစ်တယ်လို့ရမာဖိုစာကကတိပေးခဲ့ဘူးပါတယ်ဒါပေမဲ့လည်းငွေကြေးအရှုပ်တော်ပုံတွေနိုင်ငံစီးပွားရေးချိနှဲ့မှုကြောင့်သူ့အပေါ်ယုံကြည်မှုကျဆင်းလာခဲ့ပါတယ်ဖောက်တွင်းမှုတစ်ခုနဲ့ပတ်သက်လို့သမရကဖုံးကွယ်ဖို့စ조사ခဲ့တယ်ဆိုပြီးဒီလအစောပိုင်းတော့ကနိုင်ငံရေးတက်ခံနေဦးဆောင်ပြီးသူ့အပေါ်အယုံကြည်မရှိအဆိုတင်သွင်းဖို့ကြိုးပမ်းခဲ့ပေမဲ့သူ့အနေနဲ့လွတ်မြောက်ခဲ့ပါတယ်ရမာဖိုစာဟာအရင်ကစံတင်လောက်သူအဖြစ်နဲ့ထင်ရှားပေမဲ့အခုလိုအရှုပ်တော်ပုံပေါပေါလာခြင်းမှာသူ့အပေါ်တန်တရာများစွာဝင်လာတာပါလို့စာရေးသူလည်းဖြစ်နိုင်ငံရေးအကြီးအကဲဖြစ်တဲ့စူဇန်ကပြောပါတယ်1952ခုနှစ်နိုဝင်ဘာလဂျိုဟန်နက်စ်ဘတ်မြို့မှာမွေးဖွားခဲ့တဲ့ရမာဖိုစာဟာအသားရောင်ခွဲကြတဲ့လှုပ်ရှားမှုအစပိုင်းမှာတည်းကပါဝင်လာခဲ့ပြီးနောက်ပိုင်းမှာစီးပွားရေးလောကထဲမှာအောင်မြင်လာပြီးအဲ့တဲ့လူဖြစ်ပါတယ်ဩဇာကြီးမားတဲ့ကွန်သွေးသမဂ္ဂရဲ့ဥက္ကဋ္ဌနောက်ပိုင်းမှာလူမဲကောင်းဆောင်နယ်ဆင်မန်ဒဲလာလက်ထက် ANC ပါတီရဲ့အထွေထွေအတွင်းမှုနဲ့2018ခုနှစ်မှာ ANC ဥက္ကဋ္ဌဖြစ်လာသူဖြစ်ပါတယ်ခင်ဗျာ
နိုင်ငံရေးခလုံးခွင့်ရရှိရေးကြိုးပမ်းသူတွေကိုရဝမ်ဒါကိုပို့မဲ့ဗြိတိန်အစိုးရရဲ့အငင်းပွားပွဲအစီအစဉ်ဟာတရားဥပဒေနဲ့ညီညွတ်ကြောင်းဗြိတိန်တရားရုံးချုပ်ကတင်းလာနေမှာဆုံးဖြတ်လိုက်ပါတယ်ဗြိတိန်နိုင်ငံကိုတရားမဝင်ရောက်ရှိလာကြတဲ့ရွှေပြောင်းလာသူတွေကိုနိုင်ငံရေးခလုံးခွင့်ရှောက်ထားနိုင်ရေးအတွက်ရဝမ်ဒါနိုင်ငံကိုပို့ဆောင်ရေးဗြိတိန်နဲ့ရဝမ်ဒါအခြားသဘောတူညီရတာဖြစ်ပါတယ်ဗြိတိန်နဲ့ရဝမ်ဒါအခြားသဘောတူညီချက်အရာနိုင်ငံရေးခလုံးခွင့်ရရှိသူတွေအနေနဲ့ရဝမ်ဒါနိုင်ငံမှာပဲနေထိုင်ခွင့်ရရှိမှာဖြစ်ပြီးဗြိတိန်နိုင်ငံကိုတော့ပြန်လာခွင့်မရှိပါဘူးဒီအစီအစဉ်ဟာပြန်ပြင်လို့မရနိုင်တဲ့ထိကိုက်နာကျင်မှုတွေဖြစ်နိုင်တယ်ဆိုပြီးလူအခွင့်ရေးဆိုင်ရာဥရောပတရားရုံးကတားမြစ်ခဲ့တဲ့အတွက်ကြောင့်ဗြိတိန်အနေနဲ့ဂျွန်လအတွင်းရဝမ်ဒါကိုဆင်လွတ်တော်မဲ့ပထမဆုံးလေရင်ခီးစဉ်ကိုပယ်ဖျက်ပေးခဲ့ပါတယ်။အာဖရိကတိုက်ကအဲ့ဒီရဝမ်ဒါနိုင်ငံအနေနဲ့ဒီကိစ္စအပေါ်မှာတာဝန်ယူနိုင်တဲ့အနေအထားမရှိကြောင်းနဲ့ရဝမ်ဒါအနေနဲ့အခုလိုသဘောတူညီချက်ရယူလိုက်တဲ့ဗြိတိန်အနေနဲ့လူသားချင်းစာနာမှုမရှိကြောင်းလူအခွင့်အရေးအဖွဲ့အစည်းတွေကအပြစ်တင်ကြပါတယ်။ဒါပေမဲ့လည်းဒီလိုလုံးမသာဗြိတိန်နိုင်ငံအတွင်းတရားမဝင်ဝင်ရောက်ရွှေ့ပြောင်းလာတာတွေကိုဟန်တားနိုင်လိမ့်မယ်လို့လည်းနိုင်ငံရေးသမားတွေကယုံကြည်နေကြပါတယ်ခင်ဗျာ။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပြည်ရဲ့အင်္ဂါနေ့မနက်ခင်း VOA ရဲ့ထေတန်းရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေတာဖြစ်ပါတယ်ခင်ဗျာနိုင်ငံတော်အတမင်ကန်ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြို့ရဲ့လက်ရှိအမှုကိုမနေ့တုန်းကတရားရုံးထုတ်စစ်ဆေးရမှာ NLD လက်ထက်ဒုသမရဦးဟန်နရီဗန်တီယူလာရောက်ထွက်ဆိုစစ်ဆေးခံပါတယ်ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြို့တို့ကိုစစ်ကောင်စီကဆွဆွဲထားတဲ့အာဂရီလိုက်စားမှုဆွဲချက်တွေဟာမမှန်ကန်ပဲရဟယင်ဝယ်ယူမှန်းယမ်းမှုတွေဟာလိုအပ်ချက်အရဝယ်ယူပြီးလိုအပ်တဲ့နေရာတွေမှာပဲသုံးစွဲခဲ့တာလို့သူကထွက်ဆိုပါတယ်အာဂရီလိုက်စားမှု၅မှုအတွက်ဒေါ်ဆန်းစုကြည်ရောဦးဝင်းမြို့တို့ကိုပါကိုယ်တိုင်တရားရုံးမှာထွက်ဆိုခဲ့ပြီးတဲ့နောက်တရားခံပြတက်တည်အနေနဲ့ဦးဟန်ရီဗန်တီယူကတရားရုံးမှာထွက်ဆိုစစ်ဆေးခံတာပါဒီအမှုဒီမှာစစ်ကောင်စီဘက်ကဆွဆွဲထားသလိုနိုင်ငံဗန္ဒာအလွဲသုံးစားလုပ်တာစီးမြင်းပေါင်ကိုကျော်လွန်လှုပ်ဆောင်တာတိုင်းပြည်အကျိုးစီးပွားပျက်စီးစေတာလေလွင့်ဆုံးရှုံးမှုရှိစေတာဘာတစ်ခုမှမမှန်ကန်ဘူးဆိုတာကိုဦးဟန်ရီဗန်တီယူကထွက်ဆိုသွားတယ်လို့တရားရုံးကနှိစက်သူတွေကပြောပါတယ်ဒီအမှုအတွက်ဦးဟန်ရီဗန်တီယူဝန်ကြီးဦးမင်းသူပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနအငင်းစားအရာရှိဦးကျော်မျိုး MAS ကုမ္ပဏီကဦးရဲမင်းနဲ့ဦးလင်းထက်တို့၅ဦးဟာဒေါန်ဆန်းစုကြည်နဲ့ဦးဝင်းမြစ်တို့ရဲ့တက်တဲ့အနေနဲ့ထွက်ဆိုကြမှာဖြစ်ပါတယ်။အသက်89အရွယ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ပေါ်နိုင်ငံတော်လျှို့ဝှက်ဧည့်ဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေရွေးကောက်ပွဲဥပဒေချိုးဖောက်မှုအဂတိလိုက်စားမှုစတဲ့အမှုပေါင်း20နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်းထောင်ဒဏ်26နှစ်ချမှတ်ထားပါတယ်။မနေ့ကစစ်ဆေးတဲ့အဂတိလိုက်စားမှု9မှုကနောက်ဆုံးဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံအနောက်မြောက်ဒေသခိုင်ဘာပထုံကွာပြည်နယ်ဘန်နူးမြို့ကရဲအချုပ်ထောင်မှာလုံခြုံရေးအရာရှိတွေကိုညာလုံးပေါက်ဖမ်းဆီးထားတဲ့ဒါဇင်နဲ့ချီရှိတဲ့စစ်သွေးကြွာလူတန်ရရှိရတဲ့အချုပ်သားတွေနဲ့အာဏာပိုင်တွေတနင်္လာနေ့အထိညှိနှိုင်းနေကြပါတယ်။ဖမ်းဆီးထားတဲ့လုံခြုံရေးအရာရှိမျိုးစုံကိုပြန်လွှတ်ပေးစေခြင်းရင်အပြန်အလှန်အဖြစ်အချုပ်သားတွေကသူတို့ကိုအာဖဂန်နစ္စတန်နိုင်ငံဘက်ကိုလွတ်လပ်စွာထွက်ခွာခွင့်ပေးဖို့တောင်းဆိုထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေကအကျဉ်းသားတွေကိုအကြမ်းဖက်အဖွဲ့အစည်းတွေနဲ့စစ်ဆေးမှုရှိမရှိစစ်ဆေးနေစဉ်အကျဉ်းသားတွေကလက်နက်တွေကိုလူယူပြီးအရာရှိတွေကိုဖမ်းဆီးခဲ့တာပါ။အဲ့ဒီလိုစစ်သွေးကြွအချုပ်သားတွေကအချုပ်ထောင်ကိုစီးနှင်းရာမှာစစ်တပ်အရာရှိတဦးနဲ့အနည်းဆုံးရဲအရာရှိနှစ်ဦးသေဆုံးပြီးလုံခြုံရေးတပ်ဖွဲ့ဝင်အတော်များများလည်းဒဏ်ရာရရှိကုန်ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကတော့အချင်းတောင်ကိုဝိုင်းထားတယ်လို့ပြည်내အစိုးရကအတည်ပြုပါတယ်။ပါကစ္စတန်နိုင်ငံမှာလှုပ်ရှားနေတဲ့ TTP တာလီဘန်အဖွဲ့ကတော့အခုအချင်းထောင်တွေကအရာရှိတွေကိုဒဇဂန်အဖြစ်ဖမ်းဆီးထားတာဟာသူတို့အဖွဲ့ကဖြစ်ကြောင်းနဲ့သူတို့လူတွေကိုအာဖဂန်နစ္စတန်နေဇက်မှာလာရောက်လွှဲပြောင်းပေးဖို့ကမ်းလှမ်းထားပါတယ်။ဒါပေမဲ့လည်းပါကစ္စတန်အစိုးရညှိနှိုင်းရေးမှုတွေကတော့အဲ့ဒီတောင်းဆိုချက်ကိုပယ်ချထားတဲ့အတွက်ရှေ့ပတိုးနောက်မဆုတ်ဖြစ်နေပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ကတာလီဘန်အုပ်ချုပ်သူတွေအနေနဲ့အများပြည်သူရှေ့မှောက်မှာကျိန်းနံအပြစ်ပေးတာကိုချက်ချင်းရပ်ဆိုင်းဖို့ကုလသမဂ္ဂကထပ်မံတောင်းဆိုထားတာကိုအာခံပြီးပြည်ထောင်ချမှတ်ခံထားရတဲ့အမျိုးသားအမျိုးသမီးတွေကိုအများပြည်သူရှေ့မှောက်ကျိန်းနံပေးခဲ့ကြောင်းတာလီဘန်တို့ကထုတ်ပြန်ပါတယ်။နိုင်ငံမြောက်ပိုင်းဂျော့စ်ဂျန်ပြည်နယ်နဲ့မြို့တော်ရှိဘာခန်ကလူစီကားတဲ့အားကစားကွင်းမှာအမျိုးသမီးတွေပါဝင်တဲ့လူ22ဦးကိုကျိန်းနံအပြစ်ပေးခဲ့ကြောင်းတာလီဘန်ရဲ့တရားရုံးချုပ်ကတနင်္လာနေ့မှာပြောပါတယ်။အင်အားရေးဖောက်ပြန်မှုလိင်တူဆက်ဆံမှုအိမ်ကနေထွက်ပြေးမှုမူရမောင်ခိုမှုနဲ့ခိုးယူလူရဲမှုအပါအဝင်ပြစ်မှုကျူးလွန်တဲ့ဆွဲချက်တွေအတွက်တဦးကိုကျိန်းနံ25ချက်ကနေအချက်30ချက်အပြစ်ပေးခဲ့ကြောင်းဖော်ပြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အကြီးအကဲအာခွန်ဇာဒါကအစ္စလာမစ်ဥပဒေရှာရီယာကိုအခြေခံတဲ့ပြစ်ဒဏ်ပေးစနစ်ကိုနိုင်ငံရဲ့တရားစီရင်ရေးမှကျင့်သုံးမှုညွှန်ကြားခဲ့တဲ့နိုဝင်ဘာလလည်းနောက်ပိုင်းမှာမြို့တော်ကပူးနဲ့အခြားပြည်နယ်တွေမှာလူစီကားတဲ့အားကစားကွင်းတွေမှာအခုလိုကြိမ်နံပေးနေတာဖြစ်ပါတယ်ခင်ဗျာ
အင်တာနက်လူမှုကွန်ရက် Twitter ကသူတို့ရဲ့ပိုင်ရှင်ကဘာကျော်တရေကြီး Elon Musk ကို Twitter ကုမ္ပဏီမှာအကြီးအကဲအဖြစ်ဆက်ရှိသင့်မရှိသင့်သဘောထားစစ်တမ်းကောက်ယူခဲ့ရမှာသုံးစွဲသူစုစုပေါင်း18တန်းခွဲရဲ့တဝက်ကျော်ကနှုတ်ထွက်တင်ကြောင်းမဲပေးကြပါတယ်သူအနေနဲ့ကတော့စစ်တမ်းရဲ့ရလဒ်တွေကိုလက်ခံမှာဖြစ်တယ်လို့ပြောဆိုပေမဲ့ဒါနဲ့ပတ်သက်ပြီး Twitter ကုမ္ပဏီကရော Elon Musk ကရောတနင်္လာနေ့ကချက်ချင်းကြေညာချက်ထုတ်ပြန်တာတော့မရှိသေးပါဘူး။သူအနေနဲ့တခြားပြိုင်ဘက် Internet လူမှုကွန်ရက် Social Media တွေနဲ့ပတ်သက်ပြီးပိတ်ဆို့တားမြစ်ချက်တွေပြုလုပ်ဖို့ Twitter ကိုမိတ်ဆက်တဲ့အဖွဲ့မိန့်ခွန်းမှာအမှားပြောဆိုခဲ့တာဝန်ခံခဲ့ပြီးနောက် Twitter သုံးစွဲသူတွေကိုအဲ့ဒီလိုစစ်တမ်းပေးကြဖို့တနင်္ဂနွေနေ့ကဆုံးဖြတ်ခဲ့ပါတယ်။ Max က Twitter သုံးစွဲသူတချို့နဲ့ဗက်ပေါင်းစုံမှာပြဿနာတွေဖြစ်ပွားခဲ့တဲ့အပြင်ဒါအပြင်နောက်ထပ်မူဝါဒအပြောင်းအလဲအတွက် Twitter လူမှုကွန်ရက်ကို Facebook, Instagram, Mastodon အပါအဝင်တခြား Internet လူမှုကွန်ရက် Social Media တွေနဲ့ချိတ်ဆက်ခြင်းမပြုကြောင်းကြေညာခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုတော့ကိုညောင်ဝင်းအောင်နဲ့ကိုခင်မောင်စုံမင်းတို့ပြောပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်ရှမ်းပြည်မြောက်ပိုင်းမြို့နယ်တချို့မှာလျှက်စီမီပုံမှန်မရတာလာနေချီရှိပြီးဖြစ်လို့ဒေသခံတွေနေထိုင်ရပ်တည်ဖို့အခက်အခဲတွေရှိနေပါတယ်ရှမ်းမြောက်ဒေသတချို့မှာလျှက်စီမီပုံမှန်မရလို့အခက်တွေ့နေကြတဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ကတင်ပြထားပါတယ်
လျက်စင်မီမကြာခဏပြတ်တောက်နေတာကိုမြို့ကြီးတွေအပါဝင်နေရာဒေသတော်များများမှာကြုံတွေ့နေရတာပါ။အဲ့ဒီထက်မှာရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာတော့လနဲ့ချီပြီးတော့ဒီပြဿနာကိုရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါရတယ်။ကြောက်မဲမြို့မှာဆိုရင်လျက်စင်မီပုံမှန်မရတာ6လနီးပါးလောက်ရှိနေပြီလို့နေထိုင်သူတွေကပြောပါရတယ်။မီးပေးတဲ့ပုံစံကလည်းရက်ွက်တစ်ခုထဲမှာတင်အချိန်ပိုင်းလိုက်ခွဲပြီးတော့အလှဲကျလာတဲ့ပုံစံမျိုးဖြစ်နေတယ်လို့ကြောက်မဲဒေသခံတဦးကပြောပါရတယ်။
ဒီမလာတာကွာ9လဝန်းကျင်6လညီပါတော့ရှိပြီတယ်မလာခြင်းတဲ့ချိန်လာတယ်နောက်ပြီးတော့မိဖြစ်မယ်ဆိုတော့အကြောင်းလဲမပြောပြဘူးပေါ့နော်မနေ့ပိုင်းတစ်ခါလာပြီဆိုညနေပိုင်း9နာရီ10နာရီမှလာ10နာရီမှလာပြီဆိုအဲ့မှာ10နာရီပြတ်သွားပြီအဲ့တော့ညတော့ကောင်မှပြင်ရင်တော့လာလာတယ်အဲ့လိုပုံစံပေါ့ဒါကတော့9လဝန်းကျင်တော့ရှိသွားပြီ
လျှက်စင်မီပေးခြင်းပုံမှန်မရှိပေမဲ့မီတာကကြာတဲ့ငွေကိုတော့ပုံမှန်လာောက်တယ်လို့ဆိုရတယ်မီတာကမဆောင်တဲ့နေတွေကိုမီးချိုးဖြတ်တာမျိုးလည်းရှိတယ်လို့ပြောပါတယ်မီးပုံမှန်မရတဲ့ပြဿနာကလက်လုံလက်စားအခြေခံလူရန်စားတွေအတွက်ပိုးပြီးတော့အခက်တွေ့စေတယ်လို့ဆိုပါတယ
်လုံလုံတဲ့လုပ်ငန်းရှင်ဆိုရင်လည်းမီးလာတဲ့ချိန်မှာကောက်လုပ်ပြီးတဲ့ကောက်လုပ်တဲ့ကြောင့်မီးမလာချင်းအဲ့မှာမီးဆက်နိုးရဆိုတာတို့ရဲ့ကုန်ပြစိတ်ကတော့အများသားပါပေါ့နောက်တစ်ခုကဟိုလူနေမှုအစင်းသားမှာလည်းမီးလာတဲ့ချိန်ကျတော့ဥပမာတမင်းကိုချက်ထားတယ်ကြာတမင်းကိုချက်ထားပြီးတော့ဟိုမီးရပြတ်သွားဆိုအဲ့တမင်းကိုကြီးကကြောက်တုမနှက်ပေါ့အဲ့လိုမျိုးပုံစံဖြစ်သွားပါပေါ့ဟိုလူတန်းစီနေနိုင်တဲ့လူဆိုရင်တော့မပြောမဆိုလို့မလဲတချို့ဟာတွေကျတော့မဆွေးမပြေပေါ့နော်တချို့ကတော့လည်းတေးလို့တည့်ရစားတွေပြားတာပေါ့
ရှမ်းပြည်မြောင်းပိုင်းလာရှိုးမြို့မှာဆိုရင်လည်းလျှက်စင်မီရခြင်းကတနေ့ကိုဖြန်းဖြန်း3နာရီလောက်သာရှိတယ်လို့ဒေသခံတွေကပြောပါရယ်လူမှုကွန်ရက်ပေါ်မှာလျှက်စင်မီပေးမဲ့အချိန်ကိုရက်ွက်အုပ်စုအလိုက်ခွဲပြီးတော့တင်ပေးတာမျိုးတွေ့ရပေမဲ့အဲ့ဒီအချိန်တိုင်းလာတာမျိုးမဟုတ်ဘူးလို့ဆိုပါရယ်လျှက်စစ်အစားထိုးသုံးရတဲ့လောင်စာတချို့နဲ့ကုန်ပစ္စည်းဈေးနှုန်းတွေလည်းအနည်းငယ်တက်တာမျိုးရှိတယ်လို့လာရှိုးမှာနေထိုင်သူတဦးကပြောပါရယ်
ပုံမှန်တော့မရှိပြတခါပေးရင်တော့3နာရီ4နာရီတခါလေးကျလဲကညာလုံးလာလိုက်တယ်3နာရီလောက်တော့ကြမ်းညာဖြစ်တယ်အဲနှစ်လ3လတော့ရှိပေါ့နော်ပုံမှန်မှဖြစ်တော့တာလေလူငယ်တွေအရေးမော်တာနဲ့ရေတင်ရတာဆိုတော့ရက်စင်နေလာတဲ့အချိန်ညတကောင်နဲ့ထကြပေါ့ရေတင်ကြပေါ့အဲ့လိုပေါ့ညလာလဲညထပြီးတော့လောက်ကြရတာပေါ့တက်ပြုတ်လဲအဲ့လိုပါပဲဒီသေးဆိုကဲဆိုအဲ့လိုမျိုးပေါ့ကြောင်းတုံးကြရတာပေါ့
မူဆန်နဲ့ကုတ်ခိုင်မျိုးတွေမှာလည်းလျှက်စစ်မီပုံမှန်မရတာအချိန်ကြာပြီလို့ဒေသခံတွေကပြောပါတယ်။မီးလာချိန်ပုံမှန်မရှိလို့နေ့စဉ်စားတောက်ဖို့ချက်ပြုတ်တဲ့နေရာမှာလျှက်စစ်မီအစားထိုးသုံးရတဲ့ဈေးတွေကလည်းအကုန်ကျများလာတယ်လို့ဆိုပါတယ်။နိုင်ငံတော်မျိုးကြီးတွေမှာပါလျှက်စစ်မီပုံမှန်မရတာအချိန်ကြာလာပြီဖြစ်လို့ဒေသခံတွေကလျှက်စစ်မီပေးချိန်ကျိုးပြီးတည်ရဖို့ကိုလည်းမျှော်လင့်နေကြပါတယ်ခင်ဗျာ
။ကောအောင်ပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မတွေဖတ်ဆက်ရအောင်ပါ။အာဖရိကတိုက်ဂီနီပင်လယ်ကွေမှာတရုတ်တင်မော်တွေတရားမဝင်ငှားဖမ်းနေကြတာမလို့အနောက်အာဖရိကတိုက်နိုင်ငံတွေရဲ့ငှားဖမ်းလုပ်ငန်းစုတွေနဲ့ငှားတူလောင်သားတွေကိုတားဆီးပိတ်ပင်နေတဲ့အကြောင်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကပြောပါတယ်တရုတ်တရားမဝင်ငှားဖမ်းတာကိုနှိမ်နင်းဖို့ဂီနီပင်လယ်ကွေနိုင်ငံတွေဟာအခုနှစ်2022ခုနှစ်မှာအတူတူကပူးပေါင်းခဲ့ကြတာပါပြည်နေနိုင်ငံ Grand Popo မြို့ကလေးကနေ VOA သတင်းထောက် Henry Wickings သတင်းပေးပို့ထားတာကိုတော့အလိမ်မတင်ပြထားပါတယ်
အာဖရိကတိုက်ဂီနီပင်လယ်ကွေ့မှာငါးဖက်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုနေကြတဲ့တင်္ဂါတဲ့တွေအခက်တွေ့နေကြပါဗျ။တရားမဝင်ငါးဖက်နာတွေအဓိကအားဖြင့်တရုတ်ပိုင်ငါးဖက်သင်းမော်တွေကြောင့်နှစ်စဉ်အမေရိကန်ဒေါ်လာ1ဘီလီယံကျော်ဆုံးရှုံးနိုင်တယ်လို့တောင်အာဖရိကလုံခြုံရေးလေ့လာရေးအကြံပေးအဖွဲ့ကဆိုပါဗျ။ဒီလိုငါးဖက်လုပ်ငန်းတွေအခက်ကြုံနေရလို့ဘီနီနိုင်ငံသားတင်္ဂါတဲ့တူကလည်းသူ့သမီးနဲ့ကိုဝင်ဆောင်စနီးကိုရှာဖွေကြွေးမွေးရတာပိုခက်ခဲလာတယ်လို့ဆိုပါဗျ။
အခုအချိန်ကတော်တော်ဒုက္ခရောက်တယ်အခုငားရတာကအရင်ကထက်အများကြီးကိုနည်းသွားတယ်ဘာမှအရင်အတိုင်းကိုမဖြစ်တော့ဘူ
းအနောက်အာဖရိကတိုက်တိုဂိုနိုင်ငံနယ်စပ်နဲ့နှီးစပ်တဲ့ဘီနီနိုင်ငံရဲ့တံခါးမျိုးလေးဖြစ်တဲ့ Grand Popo မျိုးမှာရရတိုရှူကိုမဟာရက်ရွာလူကြီးတစ်ယောက်ဖြစ်ပါတယ်ဒီမျိုးကလေးမှာငားဖမ်းမှုအခက်ခဲတွေကြုံတွေ့နေကြရတာကြောင့်ရဲရွာပြည်သူတွေဟာတခြားနေရာတွေမှာအလုရှာဖို့ထပ်သွားကြလို့အိမ်တွေတော်တော်များများလွတ်နေတယ်လို့သူကဆိုပါတယ်
။အဆရာကုသူနုမေလာမန်ရဒွန်
ပင်လယ်ပြင်မှာငါးဖန်းရင်တချို့သူတွေကငါးဖန်းနိပညာအပြည့်အဝမဖွံ့ဖြိုးသေးဘူး။အဲဒါကြောင့်ငါးတွေမရတော့တာ။နိပညာတိုးတက်မှုရှိမယ်ဆိုရင်တော့ကောင်းတာပေါ့။အခုကတငါးတဲ့တော်တော်များများကငါးဖန်းပိုက်သေးသေးလေးတွေသုံးဖန်းကြတော့ငါးဘယ်ရမလဲ
။ဂါနာနိုင်ငံမှာတရားမဝင်ငါးဖန်းသင်္ဘောတွေမှာဂါနာနိုင်ငံအလံလွှင့်ထူထားပေမဲ့ဒီသင်္ဘောတွေရဲ့90ရာခိုင်နှုန်းကတော့တရုတ်လူမျိုးပိုင်းနဲ့သင်္ဘောတွေဖြစ်တယ်လို့စုံစမ်းသိရှိရကြောင်းတဘာဝပတ်ဝန်းကျင်ဆိုင်ရာတရားမျှတရေးဖောင်ဒေးရှင်းကဆိုပါတယ်
။ There is an overwhelming call for
ချေခံကြတဲ့မြင်သာထင်သာရှိတယ်မဲ့စီမံမှုတွေလုပ်ဖို့တောင်းဆိုမှုတစ်ခုရှိပါတယ်။မော်တော်ကားတွေမှာ license number ပြားတွေရှိတယ်လို့မျိုးရိုးရိုးရှင်းရှင်းတက်ပြီးတော့ကျွန်တော်တို့နေတဲ့က ကဘာမြေကြီးပေါ်ကဆင်းရဲတဲ့လူတချို့စီကနေငါးခိုးယူနေတဲ့လူတွေကိုဖယ်ရှားဖို့အမှတ်အသားတစ်ခုခုပါတဲ့ငါးဖန်လှေတွေကိုစီစဉ်ပေးတင်တယ်လေ
။ဒီလိုတရုတ်ရဲ့တရားမဝင်ငါးဖန်နာတွေဟာအနောက်နိုင်ငံတွေရဲ့မီဒီယာကောလာဟာလာတွေသာဖြစ်တယ်လို့တရုတ်နိုင်ငံပိုင်း Global Times သတင်းစာရဲ့စောင်းမတစ်ပုဒ်မှာပြီးခဲ့တဲ့နှစ်ကညင်းဆိုထားပြီးပင်လယ်ရေနဲ့ငါးဖန်တင်မော်တွေကိုပေကျင်းကတင်းတင်းကြပ်ကြပ်ကြီးကြပ်ခဲ့တယ်ဆိုပြီးအကြိမ်ကြိမ်ညင်းဆိုခဲ့ပါတယ်။ဥရောပငါးဖန်လုပ်ငန်းထိန်းချုပ်ရေးအေဂျင်စီ EFCA ရဲ့ပံ့ပိုးမှုနဲ့ဘီနင်ဂါနာနဲ့တိုဂိုနိုင်ငံတို့ဟာပင်လယ်ပြင်မှာပူးတွဲကင်းလည်တာတွေနဲ့သတင်းအချက်အလက်မျှဝေတာတွေကိုပူးပေါင်းလှုပ်ဆောင်ဖို့ Accra Center ကနေတဆင့်2022ခုနှစ်မှာသဘောတူခဲ့ပါတယ်။ဒါပေမဲ့အေဂျင်စီရဲ့အမှုဆောင်ဒါရိုက်တာကပူပြီးအားထုတ်မှုတွေလုပ်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်
။ Legislation.
ဥပဒေပြုရေးလုပ်ငန်းဆောင်ရွက်ရေးလေ့ကျင့်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွေမှာအဓိကတော့ချက်ကတရားမဝင်ငါးဖန်တဲ့သူတွေအတွက်နောက်ဆက်တွဲစိုးကျိုးပြစ်ဒဏ်တွေရှိဖို့တေချာအောင်လုပ်ဖို့ပါပဲ
တင်ကားတဲ့ဂျိုဖရာအတွက်ကတော့သူ့မိသားစုကိုရှာကြွေးခြင်းရုံပ
ါကျွန်တော်တို့မျှော်လင့်ချက်နဲ့အသက်ရှင်နေတယ်ပိုကောင်းလာမယ်လို့မျှော်လင့်ပါတယ်
ပူရကင်းလက်အဖွဲ့တွေကငါးခုဖန်တဲ့သူတွေကိုစောင့်ကြည့်ကူညီပေးနေပုံရပြီးငါးတူလောင်ရေးမှလည်းတိုးတက်မှုအရေးယောင်နေတွေ့ရတယ်လို့တချို့ငါးဖန်သမားတွေကတော့ VOA ကိုပြောပါတယ်ရှင်။ကျမအလေးပါပါ
။အလေးမှတင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မလေးရှားဖက်ကသတင်းဖက်ဆက်ရအောင်ပါ။မလေးရှားဝန်ကြီးချုပ်တဲ့Anwar Ibrahim ရထူးတာဝန်ယူပြီးချင်းမှာပဲပြည်သူတွေရဲ့စံတမ်းမှုနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ COVID ကရောဂါခရီးကြောင့်စီးပွားရေးဖွံ့ဖြိုးမှုအရှိန်လျှော့ချလာနေတာကိုပြန်လည်ဦးမော်လာအောင်ဝန်ကြီးချုပ်တစ်ကဆောင်ရမ်းမယ်လို့မလေးရှားပြည်သူတွေကမျှော်လင့်နေတာပါ။ကွာလာလမ်ပူကနေ Dave Cronenberg တင်ပြပို့ထားတာပါတယ်။ဆက်ပြီးတော့ရှုစားနာစင်ပါရှင်။အသက်3နှစ်အရွယ်အမွာကလေးနှစ်ယောက်ရှိတဲ့ Leo နဲ့ Chasin တို့စနီးမောင်နှံအဖိုးမနက်စာကိုမပူမပင်စားနေရတော့မဟုတ်ပါဘူး။မိဘတိုင်းကြုံရတဲ့ပုံမှန်စိတ်ဖြစ်စီမှုမျိုးမဟုတ်ပဲစီးပွားရေးအချက်အတဲနဲ့ပါကြုံနေကြရတာဖြစ်ပါတယ်။ကုံစင်းနှုံးတွေတက်လာတဲ့အတွက်အလက်အလက်ဝင်ငွေရှိတဲ့သူတို့မိသားစုမှာစားတော့ဆိုင်ထွက်စားတာမျိုးလို့မလိုအပ်ပဲငွေကုန်တာမျိုးမဖြစ်အောင်တတိထားနေရတာပါ။လီယိုလင်းကအခုလိုပြောပါတယ်
we are actually trying our best
ရှိတဲ့ဝင်ငွေလေးနဲ့ပဲအလင်းမီအောင်မနှဲကိုလုတ်ကင်နေရပါတယ်
။မိသားစုစားစရိတ်ကအရင်နှစ်တက်ဆိုင်30ရာခိုင်နှုန်းလောက်တက်လာတယ်လို့လီယိုကပြောပါတယ်။မလေးရှားနိုင်ငံအခြေဆိုင်စားသုံးစုဆိုင်ရာပညာရင်းနဲ့သုတေသနလုပ်ငန်းအဖွဲ့ရဲ့အဆိုအရပြီးခဲ့တဲ့3လအတွင်းနှွားနှုတ်ဈေးတွေက20ရာခိုင်နှုန်းတက်လာပြီးတချို့ဟင်းနီဟင်းရွက်ဈေးတွေက4-5ဆတက်လာပါတယ်။ပြီးခဲ့တဲ့6လလောက်အတွင်းဖွက်သားဈေးတွေကလည်း25ရာခိုင်နှုန်းအထိတက်လာတာပါ။လီယိုတို့လိုမိသားစုတွေအတွက်တော့အတော့ကိုအထိနာပါတယ်။
most of us are struggling
ပြည်သူအများစုကတော့အတော့ကိုရုန်းကန်နေရပါတယ်။လူလက်တန်းစားတွေတောင်ရုန်းကန်နေရတာပါ။ကုံစင်းနှုံကြီးတဲ့တံကိုကျွန်တော်တို့စပြီးခန်းစားနေရပါပြီ
။ကုံစင်းနှုံကျဆင်းပြီးတော့ COVID-19 ကြောင့်စီးပွားရေးအထိနာနေတဲ့မလေးရှားနိုင်ငံမှာကုံစင်းနှုံကျဆင်းလာအောင်ဝန်ကြီးချုပ်တဲ့ Anwar Ibrahim ကဆောင်ဝေးပေးနိုင်မယ်လို့ Leo တို့လိုပြည်သူတွေကမျှော်လင့်နေတာပါ
။ They do have a lot of
ပြည်သူတွေမဲဆန္ဒရှင်တွေကိုတက်တည်ပြတဲ့အနေနဲ့သူတို့ကိုယ်တိုင်လုတ်ကင်ပြရမယ့်ကိစ္စအတော်များများရှိပါတယ
်။ Sunway တက်သူကနိုင်ငံရေးတိတ်ပံပါမောက်ခဝမ်ချီဟုတ်ကအခုလိုသုံးသပ်ပါတယ
် Dealing with economy is
Anwar Ibrahim အတွက်အရေးကြီးဆုံးလုပ်ရမှာကစီးပွားရေးကိစ္စကင်တွယ်ဖို့ဖြစ်ပါတယ်လမ်းနေပေါ်မှာမြင်နေရတဲ့တာမန်ပြည်သူတွေကဒီအစိုးရလက်ထက်အတွင်းသူတို့ဘဝတိုးတက်ကောင်းမွန်လာသလားဆိုတာစောင့်ကြည့်တိုင်းတာအကဲဖြတ်ကြမှာဖြစ်ပါတယ
်နိုင်ငံတွင်းကစီးရဲတာလူရန်စားတွေစာဝန်ရေးအထောက်အကူဖြစ်အောင်အစိုးရထောက်ပံ့ခြင်းအစီအစဉ်ပြန်ဆဖို့နဲ့လူလက်တန်းစားတွေပေါ်ဝင်းမေခွန်ကောက်ခံမှုကလည်းယာယီဆိုင်ငံပေးတာဖို့ပါမောက်ခဝန်ကမျှော်လင့်နေတာပါအဲ့ဒီအတွက်ကုန်ကြစိတ်တွေကို2018ခုနှစ်ကရုပ်သိမ်းခဲ့တဲ့စားသုံးကုန်တွေအပေါ်အခွန်ကောက်ခံမှုအစီအစဉ်ကိုဝန်ကြီးချုပ်အန်မအစိုးရလက်ထက်ပြန်လည်ကျင့်သုံးမယ်လို့ပါမောက်ခဝန်ကခန့်မှန်းပါတယ်ဒါပေမဲ့လည်းအရင်ကကောက်ခံခဲ့တဲ့နှုန်းထက်တော်နည်းမယ်လို့လည်းသူကယူဆပါတယ
် Now none of this would be
အဲ့လိုလုပ်ကြမယ်ဆိုရင်တော့လူမှုဘဝတိုးတက်လာတယ်လို့ပြည်သူတွေခံစားရမှာမဟုတ်ပါဘူးဒါပေမဲ့ပြည်သူဘက်မှာအစိုးရရှိတယ်ဆိုတော့ခံစားချက်ရှိနေဖို့ကအရေးကြီးပါတယ်။အစိုးရဘက်ကလည်းသူတို့ဘာလို့ရမလဲဆိုတာသိပါတယ်
။အနော်ကအစိုးရအနေနဲ့တဘာဝဘေးအန္တရာယ်ကြီးတွေနဲ့လည်းမကြခင်ကြုံရနိုင်ခြင်းရှိနေတာပါ။ပြီးခဲ့တဲ့တစ်နှစ်လောက်ကမိုးရာသီအတွင်းကြုံခဲ့ရတဲ့ရေကြီးရွှမ်းမှုမျိုးတွေပြန်ပြီးတော့ပေါ်ပေါက်လာမှကိုလည်းစိုးရိမ်မှုတွေရှိနေတာပါ။အဲ့ဒီဖြစ်ရမှာလူ90ထက်မနည်းသေဆုံးပြီးတသိန်းသသောင်းကျော်နေရပြောင်းရွှေ့ခဲ့ရတယ်လို့ထိခိုက်ပျက်စီးမှုတန်ဖိုးကဒေါ်လာ 1.5 ဘီလီယံအထိရှိခဲ့တာပါ။
Well if there's going to be another massive
ရေကြီးရေရှမ်းမှုနဲ့ထပ်ကြုံရမယ်ဆိုရင် အန်ဝါအစိုးရဘက်ကအရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေလိုအပ်နေသူတွေအတွက်ရိတ်ခါပစ္စည်းတွေပို့ဖို့ကိစ္စကိုထိရောက်စွာဆောင်ရွက်နိုင်မှဖြစ်ပါလိမ့်မယ်ဒီလိုမှမလုပ်နိုင်ဘူးဆိုရင်တော့သူ့အစိုးရရဲ့လုပ်ရည်ကိုင်းရေးပေါ်အပြင်းထန်မေးခွန်းထုတ်ကြပါလိမ့်မယ
်ဒါကြောင့်လဲရေကြီးရေရှမ်းမှုပဲဖြစ်ဖြစ်နေ့စဉ်လူမှုဘဝလိုအပ်ချက်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်မလေးရှားအစိုးရအနေနဲ့ထိရောက်စွာကင်တွယ်နိုင်တယ်ဆိုတာကိုသက်သေပြနိုင်ဖို့တော့အထူးလိုအပ်တာဖြစ်ပါတယ်အခုလိုကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့သောသားရှင်တွေအနေနဲ့အကြံပေးလို့ရဲစာရေးသားတောင်းဆိုလို့ရဲဆိုရင်တော့ကျမတို့ရဲ့ email လိပ်စာ barmis@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။တည်ခြင်းတောင်းဆိုလို့ရဲရင်ဖွင့်စာရေးပေးပို့လို့ရဲဆိုရင်လည်း VOA ရဲ့ဒီ Facebook Messenger ကနေရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့ Australia ကထောက်လှမ်းရေးဌာနမှအမျိုးသမီးပထမဆုံးအမျိုးသမီးအကြီးအကဲခန့်အပ်မဲ့တင်ပြချင်ပါတယ်။အကြီးရန်အစိုးရဝန်ထမ်းဟောင်းအမျိုးသမီးတဦးကိုဩစတြေးလျရဲ့ပြပထောက်လှမ်းရေးဌာနရဲ့ပထမဆုံးသောအမျိုးသမီးအကြီးအကဲအဖြစ်ခန့်အပ်ဖို့ရှိနေပါတယ်။ Kerry Hartland ကလာမဲ့ February လတဲ့ဩစတြေးလျလျှို့ဝှက်ထောက်လှမ်းရေးဌာန ASIS ရဲ့ညွှန်ကြားရေးမှူးချုပ်ဖြစ်လာတော့မှာပါ။ Sydney မြို့ကနေ Field Master ပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်ကဆက်ပြီးတော့တင်ပြထားပါတယ
်။လိမ်မိုင်းဆိုင်ရာထိပါကျွလွန်မှုဆွဆွဲချက်တွေအရှုတ်တော်ပုံတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဩစတြေးလျပြည်ထောင်စုလွှတ်တော်တွင်လုပ်ငန်းခွင်အလေးအထတွေပြုပြင်ပြောင်းလဲမှုကို Kerry Hartland ကလက်တလောကြီးကြပ်ဆောင်ရွက်ခဲ့သူပါ။သူမဟာအတွေ့အကြုံရင့်ကျက်တဲ့အစိုးရဝန်ထမ်းတူဦးဖြစ်တယ်လို့သတင်းတောက်ဟောင်းတူဦးလည်းဖြစ်ပါတယ်။ ASIS လျှို့ဝှက်ထောက်လှမ်းရေးအဖွဲ့ကိုတာဝန်ယူလုပ်ဖို့ရွေးချယ်ခံရတဲ့ပထမဦးဆုံးသောအမျိုးသမီးဖြစ်ပါတယ်။အရင်တာဝန်ယူခဲ့ဘူးသူတွေလိုလက်နက်ကင်အဖွဲ့နဲ့အကျွမ်းတဝင်ရှိတာမျိုးနိုင်ငံရေးချားကိစ္စမှာကင်တွယ်ဘူးတာမျိုးသူမမှမရှိပေမဲ့ Hartland က2017နဲ့ဆက်ခွန်ကြား ASIO ကပြည်တွင်းထောက်လှမ်းရေးအဖွဲ့ရဲ့ဒုတိယညွှန်ချုပ်တာဝန်ကိုထမ်းဆောင်ခဲ့တာပါသူမအနေနဲ့အကောင်းဆုံးဗျူဟာတွေလုပ်ငန်းနဲ့လူပုဂ္ဂိုလ်ဆိုင်ရာဦးဆောင်မှုကိုပေးရင်သူ့အခန်းကဏ္ဍအသစ်ကိုလှုပ်ဆောင်သွားမယ်လို့ယုံကြည်ကြောင်းဩစတြေးလျဝန်ကြီးချုပ် Anthony Albanese ရဲ့ဒီလအစောပိုင်းထုတ်ပြန်ချက်မှာပြောခဲ့ပါတယ် William Stoss ဟာဩစတြေးလျအမျိုးသားတက္ကသိုလ်အမျိုးသားလူညုံရေးကောလိပ်ရဲ့မူဝါဒရေးရာဒါရိုက်တာဖြစ်ပါတယ် ASIS ထောက်လှမ်းရေးအဖွဲ့အတွက်အခြေခံကြတဲ့အပြောင်းလဲတွေလုပ်ဖို့ Hartland ကိုတာဝန်ပေးခဲ့တာလို့သူက VOA ကိုတင်င်းလာနေမှာပြောပါတယ
် The operational environment necessitates that the work of ASIS has to change I mean we've come
ASIS အဖွဲ့ရဲ့လုပ်ငန်းခွင်သဘာဝကိုပြောင်းလဲပြစ်ဖို့လိုပါတယ်ဆိုလိုတာက ASIS ဟာ20လောက်ဂရိရှားလျှို့ဝှက်ထောက်လှမ်းရေးအဖွဲ့SIS နဲ့အနီးကပ်လက်တွဲလှုပ်ဆောင်လာသလိုအရှေ့လေပိုင်းကစစ်သွေးကြွနှိမ်နှင်းရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ထောက်လှမ်းရေး CIA ရဲ့လွှမ်းမိုးမှုလည်းရှိနေခဲ့တာပ
ါအခုတော့ဩစတြေးလျပြည်ပထောက်လှမ်းရေးအဖွဲ့အနေနဲ့တရုတ်နိုင်ငံပေါ်ပူအာယုံဆိုင်လှုပ်ဆောင်ဖို့ဖြစ်လာတယ်လို့ Stocks ကထပ်ပြောပါတယ
် We're very firmly shifted to an operating environment whereASIS's work needs to be much closer to home.
ကျွန်တော်ထင်တာကတော့အင်အားအကြီးဆုံးနိုင်ငံဖြစ်လာဖို့တရုတ်နဲ့အမေရိကန်ကြားပြိုင်ဆိုင်မှုမှာဘာကိုအဓိကထားမလဲဆိုတော့ထောက်လှမ်းရေးသတင်းအချက်လက်စုဆောင်းပုံကျင်ကခွာခြားပါတယ်။အဲ့ဒီတော့အန်နီယယ်တွေကာကွယ်တားဆီးရေးမှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့အနီးစပ်ဆုံးဖြစ်လာစေဖို့ ASIS အဖွဲ့လုပ်ငန်းလေပတ်မှုအပိုင်းကိုပြက်ပြက်သားသားပြောင်းလဲဖို့တိတ်အရေးကြီးပါတယ
်။ဩစတြေးလျရဲ့ထောက်လှမ်းရေးဌာနတစ်ခုဖြစ်တဲ့ Australian Signal Directorate ASD ရဲ့ညွှန်ကြားရေးမှူးချုပ်ကလည်းအမျိုးသမီးဖြစ်ပါတယ်။2020ပြည့်နှစ်မှာခန့်အပ်ခံရတဲ့ Rachel Noble ဟာ ASD ရဲ့ပထမဦးဆုံးသောအမျိုးသမီးညွှန်ချုပ်ဖြစ်ပါတယ်။တခြားနိုင်ငံတွေမှာလည်းအကြီးတန်းထောက်လှမ်းရေးယာတူးတွေအတွက်အမျိုးသမီးတွေကိုခန့်အပ်ထားပါတယ်။အမေရိကန်အမျိုးသားထောက်လှမ်းရေးဌာနရဲ့ပထမဦးဆုံးအမျိုးသမီးအကြီးအကဲဖြစ် Ever Hain ကို2021မှာလွှတ်တော်ကအတည်ပြုခဲ့ပြီးအီတလီနိုင်ငံမှာတော့ပထမဦးဆုံးအမျိုးသမီးထောက်လှမ်းရေးအကြီးအကဲဖြစ်တမ်မကြီးဟောင်းအဲလစ်ဘက်တာဘာလူနီကိုမနစ်ကတာဝန်ပေးအပ်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်မကြခင်မှာတော့အပစင်ကနာရီကိုဆက်တိုက်ထုတ်လင့်သွားဖို့ရှိပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနက်ပိုင်းထုတ်လွှင့်ချက်တွေကိုမနက်6နာရီနေ9နာရီထိလိုင်းဒိုမီတာ30နဲ့48နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးတော့သတင်းထောက်မဆုနဲ့စာရအောင်ပါကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုတန်အမတ်ကြီးနေရာခံထားရေးအငြင်းပွားနေတာကိုမဆုံးဖြတ်သေးပဲဆက်ပြီးတော့ဆိုင်းငံ့ထားဖို့သဘောတူလိုက်တဲ့ဟာမြန်မာစစ်ကောင်စီကကုလသမဂ္ဂကိုမတိုးနိုင်ဘူးဆိုတာပြသနေတယ်လို့မြန်မာအရေးသုံးသပ်သူတွေကထောက်ပြကြပါတယ်မြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကုလမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်တနစ်ဆက်လက်တာဝန်ယူခွင့်ရတာဟာမြန်မာအရေးအတွက်ဘလို့တက်ရောက်မှုရှိနိုင်မှာတလဲရန်ကုန်ကပေးပို့လာတဲ့သတင်းထောက်မဆုကိုတော့မအေးတနာကျော်ကတင်ဆက်ထားပါတယ်
ကုလသမဂ္ဂအထွေထွေညီလာခံ Credential Committee ကမြန်မာနိုင်ငံကိုစားပြုမှုအငင်းပွားနေတာကိုမဆုံးဖြတ်သေးဘဲနဲ့ဆိုင်းငံ့လိုက်တာမို့လက်ရှိတမ်မကြီးဦးကျော်မိုးထွန်းကတနစ်တာဆက်ပြီးတော့တာဝန်ယူခွင့်ရလိုက်တာပါမြန်မာစစ်ကောင်စီကတော့ဦးကျော်မိုးထွန်းကိုနိုင်ငံဝင်တဲ့အဖြစ်ကနေထုတ်ပယ်ခဲ့ပြီးဖြစ်တာမို့မြန်မာနိုင်ငံကိုကိုစားမပြုနိုင်တော့ဘူးလို့ညင်းကျက်ထုတ်နေပါတယ်ဒါမဲ့လည်းတမ်မကြီးဦးကျော်မိုးထွန်းကနောက်ထပ်တနေ့တာဝန်ထမ်းဆောင်ခွင့်ရလိုက်တာမို့မြန်မာစစ်ကောင်စီအတွက်တော့ဒါဟာကုလသမဂ္ဂမျက်နှာစာမှာထင်သလိုမပေါက်နိုင်ဘူးဖြစ်သွားရင်လို့မြန်မာအရေးလေးလာသူဦးရထွန်းကသုံးသပ်ပါတယ်
။ NLD အစိုးရလက်ထက်ကလေးကဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုကိုစားပြုတဲ့ကုလသမဂ္ဂကိုယ်စားလှယ်ပေါ့။အဲ့ဒီအနေထားကနေပြီးတော့အာဏာသိမ်းပြီးတဲ့အခါကျတော့အစာထိုးလွှတ်လိုက်တဲ့ဟာကိုလည်းကုလသမဂ္ဂကအသိမှမပြုဘူး။ငကိုရှိထားပြီးသားဦးကျော်မိုးထွန်းကလည်းနတ်ဆက်ကကိုသူကိုစားမပြုဘူးဆိုပြီးတော့အကျညာလိုက်တဲ့အခါကျတော့အရင်ဆိုရဘဲချက်ပြီးတော့အတိမတ်ပြုနေတဲ့သဘောပေါ့နော်ပြည်သူလူထုရွတ်တော့တင်ပြောထားတဲ့အဆိုရဘဲချက်ပြီးတော့အတိမတ်ပြုနေတဲ့သဘောသို့တော်လည်း NUG အဆိုရကိုအတိမတ်ပြုတယ်လို့လည်းမဟုတ်ပြန်ဘူးအဲကုလသမဂ္ဂရဲ့သဘောကဆိုတော့ဒါကနတ်ဆက်ကအဆိုရအတွက်တော့ဒီကုလသမဂ္ဂမှာတော့အဲမြန်နိုင်ငံမရဘူးဆိုတဲ့အနေထားပေါ့
2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်လက်ရှိတမ်မကြီးဦးကျော်မိုးထွန်းဟာအာဏာသိမ်းစစ်ကောင်စီကိုလက်မခံဘဲရွေးကောက်ခံအစိုးရကိုသာအတိအမှန်ပြုတယ်ဆိုပြီးတော့ရက်တည်ခဲ့တာပါဒါကြောင့်လည်းစစ်ကောင်စီဘက်ကဦးကျော်မိုးထွန်းနေရာမှာဗိုလ်မှူးကြီးအောင်သူရင်ကိုအစားရိုးသတ်မှတ်ပေးဖို့ကုလသမဂ္ဂကိုအမိစင်းတင်သွင်းပါတယ်ဦးကျော်မိုးထွန်းကိုလည်း NUG မြို့သားညညရဲ့အစိုးရကိုလက်ခံနဲ့အကြမ်းဖက်ပုံမှန်တွေနဲ့ဆွဲချက်တင်ပြီးတော့အစိုးရဝင်တဲ့အဖြစ်ကပယ်ဖျက်ချောင်းစစ်ကောင်စီကကျင်းကြပါသည်။ဒါမဲ့လည်းအနောက်နိုင်ငံအများစုနဲ့ကုလသမဂ္ဂကတော့ဦးကျော်မိုးထွန်းကိုပဲနိုင်ငံကိုယ်စားပြုတမ်းမှတ်ကြီးဖြစ်နေအသိအမှတ်ပြုဆက်ဆံခဲ့ကြပါသည်။နိုင်ငံကိုယ်စားပြုမှုကိုစီစစ်လက်ခံနဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ Credential Committee ကလည်းမြန်မာကိုစားပြုမှုအငင်းပွားချက်ကိုမဆုံးဖြတ်ဖဲနဲ့ဆိုင်းငံ့ဖို့သဘောတူထားတာမို့ဦးကျော်မိုးထွန်းကပဲမြန်မာတမ်မတ်ကြီးဖြစ်နေဆက်ရှိခွင့်ရနေတာဖြစ်ပါတယ်။ဒါမဲ့လေဦးကျော်မိုးထွန်းအနေနဲ့လက်တွေ့ကုလသမဂ္ဂထဲမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဆွေးနွေးခွင့်မရဘူးလို့မြန်မာအရေးလေးလာသူဒေါက်တာဆိုင်းကြည်စင်စုကယူဆပါတယ်။
မြန်မာနိုင်ငံမှာကိုစားပြုရဲ့အစိုးရကိုအတိအမှတ်ပြုဖို့ခက်ခဲနေတယ်။အဲ့ဒီအတွက်ကြောင့်မို့ဒီ credential အရေးလက်ခံပြီးသားဖြစ်တဲ့ဦးကျော်မိုးထွန်းကိုပဲဆက်ထားရတယ်ဆိုတဲ့သဘောပေါ့။ဒါပေမဲ့နိုင်ငံကိုစားပြုဆွေးနွေးခွင့်တော့မရှိဘူးဆိုတဲ့သဘောမျိုးမြန်မာနိုင်ငံကိုစားပြုပြီးတော့ပြောဆိုဆွေးနွေးရဲ့အပိုင်းမှာကန့်သတ်မှုရှိနေတယ်။လက်ရှိအနေအထားမှာမြန်မာနိုင်ငံရဲ့အချက်တဲအဓိကဖြစ်နေတဲ့မြန်မာနိုင်ငံအစိုးရဘာတူလဲဆိုရင်အဖြေကအခုထိမထွက်သေးဘူးဆိုတဲ့သဘောအဲ့အတွက်ကျွန်တော်တို့ရှေးရှောင်ဒီနိုင်ငံတကာကြီးရာမျက်နှာကြာဒီမှာဒီလိုမျိုးအတိမတ်ပြုခံရဖို့အတွက်လုံးစရာအလုပ်တွေအများကြီးကျန်နေသေးရဲ့ဆိုတဲ့သဘောတော့ရှိပါတယ
်။ဒါမဲ့လည်းအဲ့လိုမျိုးကိုစားပြုမှုဆိုင်းငံ့ထားခံရတဲ့မနစ်ကလည်းယူကရိန်းရေးလိုမျိုးအရေးကြီးတဲ့ကမ္ဘာရေးကိစ္စရပ်တွေမှာတမ်မကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုစားပြုပြီးတော့ဆွေးနွေးခွင့်မဲပေးခွင့်တွေရှိနေခဲ့တာပါ။
ဒါကြောင့်လေယူကရိန်းကိုရုရှားကျူးကျော်မှုရှုတ်ချတယ်ကုလသမဂ္ဂဆုံးဖြတ်ချက်လိုမျိုးမှာမြန်မာကရုရှားကိုဆန့်ကျင်ပြီးတော့ထောက်ခံမဲ့ပေးထားပါတယ်ခရီးရန်ရှဲကော်မတီမှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်အမေရိကန်ပြည်အောင်စုရုရှားတရုတ်ပါဝင်နိုင်ငံ၉နိုင်ငံပါဝင်ပါတယ်မြန်မာရေးလေ့လာသူဦးရဲထွန်းကတော့နိုင်ငံရေးအခြေအနေပြောင်းလဲဖို့မူတည်ပြီးတော့နောက်ပိုင်းမှ
နော်အဲနိုင်ငံသားမှာလည်းသူကစူးစမ်းနေတယ်ပေါ့ရုံးဖွင့်ခွင့်ပြုတာတို့ဘာတို့အဲ့လိုမျိုးတွေတော့ရှိလာနေတာပေါ့နော်ဥရောပတမကတို့ဘာတို့ကလည်းပြီးမှတ်ပြုတာတွေဘာတွေတော့ရှိလာနေတာပေါ့ဒါပေမဲ့နိုင်ငံတစ်ခုချင်းအနေနဲ့အတိမတ်ပြုတာကတော့ဘူးတိမရှိသေးဘူးပြည်တွင်းမှာနိုင်ငံရေးအရာပြည်သူလူထုကိုဘလောက်ကိုစားပြုနိုင်မလဲဆိုတော့ပြည်တွင်းကအခြေအနေတွေနဲ့ဖိုင်မှာပေါ့နှစ်ဖက်ကတော့ဒီအနေအထားကိုတော့စူးစမ်းနေကြတာပဲလေလက်ရှိမှာတော့နတ်ဆကကဒတိုင်းပြည်လုံးမှာရှိတဲ့အာဏာရန်တရားတွေကိုသူကထုတ်ကန်ထားတဲ့အနေအထားဖြစ်တာပေါ့သူ့အနေအထားကတော့အရင်ကလည်းနိုင်ငံအိန္ဒိယနိုင်ငံကြီးတွေရဲ့အတိမတ်ပြုထားမှုကိုလည်းခံရတဲ့အဆိုရဖြစ်နေတာပေါ့နော်အဲဒီလိုဟိုအနေထားမှာအပြောင်းလဲဖြစ်အောင်တော့နိုင်အန်ဂျီကစူးစမ်းနေသေးလို့ပဲပြောရမှာပေါ့
ဖီယိုရီကနေတမ်မကြီးဦးကျော်မိုးထွန်းကို Credential Committee အစည်းအဝေးဆုံးဖြတ်ချက်မတိုင်ခင်တရက်ကတွေးဆုံမေးမြန်းခဲ့ရမှာယူကရိန်းကိုကူညီနေတယ်လို့မြန်မာပြည်သူတွေကိုလည်းကူညီဖို့ကုလသမဂ္ဂမှာပြောကြားခဲ့ပြီးယူကရိန်းရေးနဲ့ပတ်သက်လို့လဲကုလသမဂ္ဂမှာထောက်ခံပြောကြားခဲ့ကြောင်းပြောပါတယ်မြမရေးနဲ့ပတ်သက်ရင်ကုလသမဂ္ဂဘက်ကထိရောက်မှုမရှိတဲ့ပုံဝေဖန်ပြောဆိုတာတွေရှိနေလို့အခုလာမဲ့ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေပေါ်မှာမြမနိုင်ငံအနေနဲ့ဘယ်လောက်ထိမျှော်မှန်းလို့ရလဲဆိုတာလဲဦးကျော်မိုးထွန်းက VOA နဲ့တွေ့ဆုံမေးမြန်းချိန်မှာအခုလိုဖြေကြားခဲ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဆိုရင်လဲပေါ့နော်ဟိုကျွန်တော်တို့UK ကဥဆောင်မြန်မာနိုင်ငံရဲ့ကိစ္စနဲ့ပတ်သက်ရင် UK ကအများနဲ့ ban holder ဖြစ်တယ်ပေါ့နော်အဲသူတို့ကဥဆောင်ပြီးတော့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုချမှတ်တိုင်ဖို့အတွက်ကိုအခုပေါ့နော်စူးစမ်းအဓိကတော့စူးစမ်းလာတာလွန်ခဲ့တဲ့အဲဒီ August လလောက်ထဲကတော့စူးစမ်းလာတာပေါ့နော်ဆိုတော့ဘာပြောပြောဒီမှာကတော့ဟိုဟို multilateralism multilateral ဖြစ်တဲ့အတွက်ကြောင့်တချို့ဥစ္စာတွေကျွန်တော်တို့အခုလောက်အခုဟိုအပီးဆိုတဲ့ဥစ္စာမျိုးနဲ့မဖြစ်နိုင်တဲ့ဥစ္စာတွေကတော့ရှိခဲ့ပါတယ်ပေါ့နော်အခုလဲအဲကျွန်တော်တို့ဒီ August လစလိုက်တဲ့ resolution တစ်ခုတင်နိုင်ဖို့အတွက်လှုပ်လာတဲ့ဥစ္စာအခုဆိုရင်တော့ပေါ့နော်ဗာပြောပြောရုပ်လုံးအတိုင်းတာတစ်ခုထိပေါ်လာပြီလို့တော့ကျွန်တော်တို့ပြောလို့ရပါတယ်ပေါ့နော်အခုဆိုရင် UK ကနေပြီးတော့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ဂျာမာတော့စပြီးတော့ဆွေးနွေးနေပြီဆိုတဲ့ဥစ္စာတော့ကျွန်တော်တို့ဟိုတိထားပါတယ်ပေါ့နော်ဆိုတော့ဘလိုပုံစံမျိုးနဲ့ဒါကိုအတည်ပြုနိုင်မလဲနောက်ပြီးတော့အထူးသဖြင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေပေါ့နော်အထူးသဖြင့် permanent members ငါးယောက်ရဲ့ယက်တီချက်ကဘလိုရှိမလဲဆိုတဲ့ဥစ္စာကိုတော့ဟိုကျွန်တော်တို့စောင့်ကြည့်သွားမယ်အနေအထားမျိုးရှိပါတယ်အချမ်းပြင်းကတော့ something ပေါ့နော်ဒီစစ်ကောင်စီကိုဒီအချမ်းဖက်စစ်တပ်ကိုဖိအားပေးနိုင်တဲ့ဒီဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုအနာဂတ်မှာအမြန်ဆုံးထွက်လာနိုင်ဖို့အတွက်အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့ပေါ့နော်အထူးသဖြင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့အဲဒီနေရာကနေတိုက်တွန်းလိုပါတယ်ခင်ဗ
ျဦးကျော်မိုးထွန်းဟာအကြမ်းဖက်အဖွဲ့ကိုကိုစားပြုသူဖြစ်တယ်လို့ဆွဆွဲပြီးတော့အခုလိုဦးကျော်မိုးထွန်းကဆက်ပြီးတော့တာမတ်ကြီးဖြစ်နေတာကကုလသမဂ္ဂအနေနဲ့အကြမ်းဖက်မှုအပေါ်မှာအပြေးရရောက်တယ်လို့စစ်ကောင်စီကတုံ့ပြန်ထားတာပါမြန်မာနိုင်ငံမှာဆရာနာသိန်းတဲ့လောရက်ကိုဆန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတာမတ်ကြီးဦးကျော်မိုးထွန်းကိုစစ်ကောင်စီကနိုင်ငံတော်တစ်စပောက်ဖြစ်နေပြီးခဲ့တဲ့နှစ်ခရဲကဆွဆွဲထားတာပါဒါမဲ့လည်း NUG အမျိုးသားညီညွတ်ရေးဆိုရနဲ့အာနာသိန်းစစ်ကောင်စီအကြားကုလကိုယ်စားလှယ်နေရာရရှိဖို့အားပြိုင်မှုတွေနဲ့တန်တမာရေးလုံးပတ်မှုတွေအကြောင်းတာမတ်ကြီးဦးကျော်မိုးထွန်းကတော့ကုလအမြဲတမ်းကိုယ်စားလှယ်နေရာဖြစ်နေနောက်ထပ်တစ်နှစ်တာဝန်ထမ်းခွင့်ရလိုက်တယ်ဆိုတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုဖြစ်နေတင်ဆက်လိုက်ပါတယ်ကျမအေးတနာကျော်ပါရှင
်အပတ်စဉ်တင်ဆက်နေကြသတင်းထောက်မှတ်စုကိုကြားခဲ့ရတာပါရှင်ခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်မြန်မာပြည်ထွက်ထောပတ်တီတွေပြင်သစ်ဈေးကွက်မှာတွားရောက်ပြသရာမှာနိုင်ငံတကာဈေးကွက်ကဝယ်ယူရေးကံလန်ချက်တွေရရှိခဲ့ပါတယ်
မြန်မာအိနေဂျင်စီကွက်ကြီးတွေဖြစ်တဲ့တရုတ်နဲ့ထိုင်းကိုထောပတ်သည့်တင်ပို့ရောင်းချခွင့်မရဖြစ်နေတဲ့ပြည်ရင်ထောပတ်သည့်စိုက်ပျိုးထုတ်လုပ်သူတွေဥရောပစီကွက်ကိုထိုးပေါက်နိုင်ရေးစူးစမ်းနေကြတာပါတနစ်ကိုတန်ချိန်ထောင်ချီစိုက်ပျိုးထွက်ရှိနေတဲ့ပြည်ရင်ထောပတ်သည့်တွေပြပတင်ပို့နိုင်ရေးမှာအားသာချက်အားနည်းချက်တွေတော့ရှိနေပါတယ်ဒီသတင်းမှစီးပွားရေးကဏ္ဍမှာမှတ်သင်ရေးထိုက်ကတင်ပြထားပါတယ်
ကျောင်းကလည်းစာချုပ်ချုပ်ဘူးဒီကျွန်တော်တို့ကံလန်းဟာနေရှိတယ်ဗျ။အဲအဲ့ပွဲမှာလာပြီးမှကျွန်တော်တို့အရန်စိတ်ဝင်စားတဲ့နိုင်ငံတွေကတော့ဒူဘိုင်၊အိန္ဒိယ၊ထိုင်းအဲအနေရောလာကံလန်းဟာနေရှိတယ်။ကျွန်တော်တို့အိန္ဒိယကတော့တော်တော်စိတ်ဝင်စားတယ်။အဲ့တော့ကျွန်တော်တို့ပို့ဖို့ရလာတော့ရှိတယ်ကျွန်တော်တို့လို့ဆိုကျွန်တော်တို့ commission တွေပို့ထားတယ်။အဲသူတို့နဲ့ဆွေးနွေးနေတာရှိပါတယ်ဗျ
။မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်ရမှုကုချော်ဆူမင်းက VOE ကိုပြောပြခဲ့တာပါ။တရုတ်နဲ့ထိုင်းစစ်ကွက်ကိုတင်ပို့လို့မရဖြစ်နေခြင်းမြန်မာထောပတ်တီထုတ်လုပ်တင်ပို့ရောင်းချသူများအသင်းနောက်မြန်မာနိုင်ငံကစားတောက်ကုန်းထုတ်လုပ်ငန်းရှင်တချို့ပြင်သစ်နိုင်ငံပါရီမြို့တော်မှာအောက်တိုဘာလ15ရက်နေ့ကနေ19ရက်နေ့ထိကျင်းပတဲ့ SIAL Paris 2022ပြပွဲမှာထောပတ်တီနဲ့မြန်မာစားတောက်ကုန်းတချို့ကိုတွားရောက်ပြသကြပါတယ် SIAL Paris ကုန်စည်ပြပွဲမှာတော့နိုင်ငံပေါင်း128နိုင်ငံကလာရောက်ပြသသူပေါင်း9000ကျော်ရှိခဲ့ကြောင်းပြပွဲ website ကဖော်ပြပါတယ်ပြပွဲလာရောက်သူ2သိန်းခွဲကျော်တဲ့မှာထက်ဝက်လောက်ကပို့ကုန်သွင်းကုန်သမားတွေဖြစ်ကြောင်းလဲ website မှာဖော်ပြပါတယ်ပြပွဲမှာမြမပြည်ရင်ထောပတ်တီမျိုးစိတ်ဖြစ်တဲ့အမရာနဲ့နိုင်ငံတကာဈေးကွက်မှာလူသည့်အများပြီးသားဖြစ်တဲ့ Hass ထောပတ်တီနှစ်မျိုးကိုပြသခဲ့ကြပါတယ်နိုင်ငံတကာကုန်သွယ်ရေးရဲ့တုံ့ပြန်မှုကိုလဲမြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်ရမှုကုကျော်ဆွမင်းကအခုလိုပြောပါတယ
်ကျွန်တော်တို့တင်ပို့ပွဲမှာကျွန်တော်တို့ပါတော့ဖောက်လဲဆိုတော့အမရာဆိုတဲ့လူပြန်မျိုးတော့ဖောက်တယ်ကျွန်တော် Hass ကိုတော့ဖောက်တယ်အမရာပူစားကောင်းတယ်သူ့တို့သူတို့နာမည်မပြည့်ရဲ့အတွက်တချို့ကအကြံပေးတယ်မင်းတို့မဖောက်နဲ့ပါသူများပြည့်ရဲ့နာမည်ကိုပဲဖောက်ဆိုတော့ Hass ကိုပဲသူတို့ကအရန်အားတက်တယ်ဝယ်လက်တီတော်တော်များများလဲ Hass ကိုပဲပြောကြတော့ဘာဖြစ်လို့လဲဆိုတော့စာတုံးသူရဲ့လိုအပ်ချက်ကိုပဲဖြည့်ရမှာ哦အဲ့တော့ကျွန်တော်တို့ Hass ကိုပဲတွားတယ
်မြန်မာထောပတ်တီအရေးအသွေးကိုလည်းလက်ခံတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိထောပတ်တီစိုက်ပျိုးထုတ်လုပ်မှုမှာရိုးရိုးပုံမှန်စိုက်ပျိုးထုတ်လုပ်မှုကတစ်နှစ်ကိုတန်ချိန်1000ခွဲကနေ3000ကျော်ထွက်ရှိနေကြောင်းနဲ့ဂိုင်းဆက်စိုက်ပျိုးမှုထုတ်လုပ်မှုကတနှစ်ကိုတန်1000ကနေ2000အထိထွက်နိုင်တယ်လို့ခန့်မှန်းကြောင်းအသင်းရဲ့အချက်လက်တွေကိုကိုကာပီကိုကျော်ဆူမင်းကပြောပါတယ်။လက်ရှိထုတ်လုပ်မှုပမာဏကပြည်တွင်းမှာရောင်းချရတိတ်ပြီးအခက်အခဲမတွေ့သေးပေမဲ့နောက်ပိုင်းမှာအထွက်တိုးလာမှကြောင့်ပြပဈေးကွက်ကိုထိုးဖောက်ထားနိုင်ရင်စိုက်ပျိုးတောင်သူတွေအတွက်အကျိုးဖြစ်ထွန်းစေမယ်လို့လည်းသူကပြောပါတယ်။ကမ္ဘာထောပတ်တီဈေးကွက်ကိုထိုးဖောက်နိုင်ရေးကလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။လက်ရှိတရုတ်ဈေးကွက်ကိုတင်ပို့ခွင့်ရနေတဲ့အာဖရိကတိုက်ကကင်ညာနိုင်ငံဆိုရင်လည်းပြင်သစ်ပြပွဲမှာမြမထောပတ်တီပြကန်းကိုလာကြည့်တယ်လို့ကိုကျော်ဆုမင်းကပြောပါတယ
်။ကင်ညာနိုင်ငံအခုဖွံ့ဖြိုးတဲ့နိုင်ငံဖြစ်လာပဲပြီးရင်သူကထောပတ်တင်ပို့မှာအရင်တိုးတက်လာတယ်ပေါ့။ဟိုမှာချိုင်းနာကိုပို့နိုင်တာတော့အင်းကိုပို့နိုင်တာတော့သူတို့အရင်ပို့နိုင်တယ်ပေါ့။ပို့နိုင်တဲ့အတွက်သူကဆိုရင်ပေးနေကျွန်တော်တို့ကိုလာစုံစမ်းတာမျိုးရှိတယ်။ဥပမာမဆူတူကောင်းမျိုးစုလဲသူတို့ကအရင်ကြီးရဲ့နိုင်ငံပေါ့ထုတ်ကုန်ကဥစားထောပတ်ဒီထုတ်ကုန်မှာပရမနံပါတ်၁ပေါ့နော်မက္ဆီကိုဆိုရင်သူတို့လာကြည့်ရဲ့
အာဖရိကတိုက်ကကင်ညာနိုင်ငံဟာဆိုရင်တနစ်ကိုထောပတ်ဒီတန်ချိန်8000လောက်ပြီးပတင်ပို့နေတာဖြစ်ပါတယ်တရုတ်ဈေးကွက်ကတော့2022ခုနှစ်ဩဂုတ်လမှာစတင်တင်ပို့တာဖြစ်ပြီးအာရှဈေးကွက်ကိုထောပတ်ဒီတင်ပို့တဲ့ပထမဆုံးသောအာဖရိကနိုင်ငံဖြစ်ပါတယ်ကင်ညာကမိုဖမ်တတိယလံပို့ကိုလုပ်ငန်းရဲ့ထုတ်ပိုးမှုဆိုင်ရာမန်နေဂျာကလာရစ်ဝါဘူရီကအခုလိုပြောပါတယ
် Our biggest market right now for the Hass avocado is in Spain and also
Hass Topati အများဆုံးတင်ပို့နေရတဲ့ဈေးကွက်က Spain ဖြစ်ပါတယ်နယ်သာလန်ကိုတချို့တဝက်တင်ပို့သလိုအရှိအလဲပိုင်းအီဂျစ်နဲ့တူရကီတို့ကိုလည်းပို့ပါတယ်လို့သူမကပြောသွားတာဖြစ်ပါတယ်ထောပတ်တီဈေးကွက်ကြီးရှိနေတဲ့တရုတ်ကိုမြန်မာပြည်ကထောပတ်တီတင်ပို့ခွင့်မရဖြစ်နေတာကြောင့်လဲတခြားပြည်ပနိုင်ငံတွေကိုဈေးကွက်ရှာကြရတာဖြစ်ပါတယ်ကိုကျော်ဆွမင်းကအခုလိုပြောပါတယ်
အဲ
တရုတ်ကိုတရုတ်တို့ထိုင်းတို့ပို့ဆိုရင်ကျွန်တော်တို့မှာအာချီတူချီပေါ့ agreement လို့ရပါပဲအဲ့ဒါတွေမရှိရင်ကျွန်တော်ကိုလို့မရပါဘူးအဲ့ဒါရှိခဲ့တယ်နော်ကျွန်တော်တို့ပို့နိုင်တဲ့အနေအထားဖြစ်မှာပါဒီဥစည်းကတော့ကျွန်တော်တို့အတွက်အကောင်းဆုံးအရန်တော့ကြီးပါတယ်ဒါပေမဲ့တရားဝင်တင်ပို့ခွင့်တော့လိုတာပဲမဟုတ်ရင်တော့ကျွန်တော်တို့ကအဲနေဆက်ပြဿနာလို့ကျွန်တော်မဖြေရှင်းနိုင်ဘူးတောင်းနေတဲ့အကျိုးမဖြစ်ဘူးလို့ကျွန်တော်ယူဆပါလိမ့်မယ်ချင်းချင်းစီကဲနေကောင်းပါဗျအချင်းချင်းစီကဲနေကြောင်းပါသူတို့တရုတ်နိုင်ငံလည်းထုတ်ထားတယ်သူအစိုးရချင်းagreement လုပ်မှာပဲကျွန်တော်တို့ပို့လို့ရပါနှစ်နိုင်ငံအစိုးရပဲနော်
မြမထောပတ်သည်စိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ပြည်ပဈေးကွက်တင်ပို့နိုင်ရင်မှာတော့ဖြည့်ရှင်းဆောင်ရွက်ဖွယ်တချို့လည်းရှိနေပါတယ်လို့သူကပြောပါတယ်ရှင
်။ဟုတ်ကဲ့ကျွန်တော်တို့ကတော့ပထမတစ်ချက်ကတော့ logistics ပိုင်းပေါ့နော်။အရင်ဝေးတဲ့ logistics ကုန်ကြမ်းဈေးကိုကျွန်တော်ထည့်ခဲ့ရမှာပေါ့။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဟိုပါရည်လဲဆိုအခုကမ္ဘာပေါက်ဈေးနဲ့ကျွန်တော်တို့ရှင်ရောင်းနိုင်မှာပေါ့နော်။ဒုတိယတစ်ချက်ကိုဥပ္ပယမယ်တတိယတစ်ချက်ကတော့ကျွန်တော်တို့မှာ export လုပ်ထားတဲ့အခွင့်အရေးမရှိတော့ဘောနော်ပုံစံမျိုးကိုကျွန်တော်တို့ပို့တဲ့အချိန်မှာကျွန်တော်အခွင့်အရေးမရှိတဲ့ဆုံးဆုံးလားဆိုတော့ဆိုရင်ဒီလိုရှိတယ်အဲ့ဒါလေးကိုကျွန်တော်တို့ပြင်ဆင်ပြီးရင်ကျွန်တော်ပို့ဖို့ကျွန်တော်ကြိုးစားမယ်ဗျ
စင်တင်ဆက်နေကြမတငရဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့ဘလော့ဂါပြည်ပြောသမျှအစီအစဉ်အလဲရောက်ပါပြီနာမကြားသူတွေဂီတတန်စင်တွေကိုခန်းစားနိုင်အောင်နီးပညာနဲ့ဖန်တီးထားတဲ့ပစ္စည်းတွေရှိပါတယ်ဂီတတန်တစ်ခုချင်းစီရဲ့တုံခါမှုကိုနာမကြားသူရဲ့အရေးပြားကသစဉ်ဂီတတန်တွေအဖြစ်ပြောင်းလဲပေးတဲ့ကိရိယာတွေဖြစ်ပါတယ်တုံခါမှုနီးပညာသုံးကိုမာဝတ်ဆင်ရတဲ့ကိရိယာတွေကြောင့်ဂီတဖြောဖြည့်ပွဲတွေမှာနာမကြားသူတွေဂီတတန်စင်တွေကိုခန်းစားနိုင်ကြတဲ့အကြောင်းမဆူမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ
်ဆောအာနာမကြားသူတွေမတန်ဆွမ်းသူတွေအတွက်အနုပညာပွဲတော်တစ်ခုကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဇူလိုင်လကလုပ်ခဲ့ပါတယ်တရုတ်ဆောင်ပညာပိုင်းဆိုင်ရာအဖွဲ့အစည်းကြီးဖြစ်တဲ့Lincoln Center for the Performing Arts ကစီစဉ်တဲ့ပွဲတော်မှာနားမကြားသူတွေအတွက် Disco ကပွဲ၊လက်ဟန်ပြသင်္ကေတနဲ့သချင်းလိုက်ဆိုပွဲ၊တန်စုံ TY ဖျော်ပြပွဲ၊ဂီတဖျော်ပြပွဲတွေပါဝင်ခဲ့ပါတယ်။တာမန်သူတွေအတွက်ညဘက်ထွက်လဲစရာနေရာတွေပေါများလာတဲ့နယူးယောက်မြို့မှာမတန်ဆွမ်းသူတွေအတွက်ကတော့ညဘက်လဲစရာတွေကရှားလာတာပါ။
Nightlife for disabled people is extremely inaccessible.It's reflective of the general
ညဘက်ပွဲလမ်းတွေတွေကမတန်ဆွမ်းသူတွေအတွက်အတော်ကြီးကိုမရှိတာပါနယူးယောက်မြို့မှာရောတခြားမှာပါတတော်ကိုမရှိသလောက်ရှားပါလေ night club တွေဆိုရင်တစ်ခါတလေသွားကိုသွားလို့မရတာပါမတန်ဆွမ်းသူတွေအတွက်တင်မဟုတ်ဖင်နဲ့အုံနောက်ဖွံ့ဖြိုးမှုပိုင်းမတူတဲ့သူတွေအတွက်လည်းမရှိပါဘူ
းဒါကြောင့် Manhattan အရပ်မှာရှိတဲ့ Lincoln Center ကြီးမှာဆွမ်းအားနားမကြားသူတွေမတန်ဆွမ်းသူတွေအတွက်တည်ထက်ဖြောပြတဲ့အမှုပညာပွဲတော်ကိုကျင်းပခဲ့တာဖြစ်ပါတယ်
We really believe that the arts are central for our healing as a society and that they should
လူမှုအတိုင်းဝိုင်းအတွက်အမှုပညာကအဓိကကူစားပေးတဲ့အရာလို့ကျမတို့ယုံကြည်ထားပါတယ်။နယူးယောက်မြို့မှာနေတဲ့သူတဦးတယောက်တိုင်းအမှုပညာကိုခံစားနိုင်တဲ့လို့ယုံကြည်ပါတယ်။မတန်ဆွမ်းလို့ဆိုပြီးသူတို့ကိုချမ်းမထားသင့်ပါဘူး။ဒါကြောင့်မြို့သူမြို့သားတိုင်းအတွက်တကားဖွင့်ထားတယ်ဆိုတာမျိုးဖြစ်အောင်ကျမတို့အတက်နိုင်ဆုံးစ조사ထားပါတယ်။
အနုပညာပွဲတော်ကိုလာကြတဲ့နားမကြားသူတွေအတွက်ဂီတဖျော်ဖြေပွဲတွေ၊တန်ဆုံ TY ဖျော်ဖြေပွဲတွေကဂီတတန်တွေကိုခန်းစားနိုင်အောင်လို့တုံခါမှုနည်းပညာနဲ့အထူးပြုလုပ်ထားတဲ့ wearable device တွေကိုစီစဉ်ထားပေးပါဗျ။အဲ့လိုကိုမှဝတ်ဆင်ရတဲ့ကိရိယာတွေမှာ waist coat လို့ကိုမှတိုင်းဝဲလိုက်ရတဲ့ကိရိယာတစ်ခုနဲ့လက်ကဝတ်ခြေချင်းဝတ်တို့မှာဝတ်လိုက်ရတဲ့ကိရိယာတွေပါပါတယ်။အရေးပြားကတဆင့်တုံခါမှုကိုသက်ဆိုင်တဲ့ဂီတတန်စင်တွေဖြစ်အောင်ဘာသာပြန်ပေးတဲ့music not impossible ဆိုတဲ့ကိရိယာတွေကို not impossible labs company ကတီထွင်ထားတာပါ။နားကြားသူတွေဆိုရင်နားကတဆင့်တုံခါမှုကိုအတန်တွေအဖြစ်နဲ့ပြောင်းလဲပေးလိုက်တယ်လို့နားမကြားသူတွေရဲ့အရေးပြားကနေတဆင့်တုံခါမှုကိုအတန်အဖြစ်ပြောင်းလဲခံစားနိုင်အောင်လုပ်ပေးထားတာဖြစ်ပါတယ်
။ So in essence what you get is the arrangement of the music in your body, the composition. So the Vibro DJs will direct
အနည်းချုပ်ပြောရရင်အစိုးတီဂီတတန်တွေကိုခန္ဓာကိုယ်မှာပေါင်းဆက်ပေးလိုက်တာဖြစ်ပါတယ်။တယောတန်ကိုယဉ်ပတ်နေရမှာတီဆိုတဲ့အတန်ကိုနေယူနေရမှာချယ်လိုတန်ကိုလက်ကောက်ဝတ်မှာစသဖြင့်ခန်းစားနိုင်အောင်တုံခါမှုဘိုင်းကိုတာဝန်ယူရတဲ့ DJ တွေကလုပ်ပေးပါတယ်။ဘယ်နေရာမှာဘယ်ဂီတတန်ကိုခန်းစားရတာကအကောင်းဆုံးဖြစ်မယ်ဆိုတာသူတို့ကသိတဲ့အတွက်သူတို့ကဆုံးဖြတ်ပြီးတော့တုံခါမှုတွေကိုလွှတ်ပေးတာဖြစ်ပါတယ်။
နာမကြားသူတွေလည်းတာမန်အကြအာယုံခန်းစားနိုင်သူတွေလိုဂီတကိုခန်းစားနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ Not Impossible Labs Company ကနာမကြားတဲ့အဆိုတော်တွေဤပညာကျွမ်းကျင်သူတွေရဲ့အကူအညီနဲ့ဂီတကိုခန်းစားနိုင်မဲ့တုံ့ခါမှုဤပညာကိုဖန်တီးခဲ့တာဖြစ်ပါတယ်။တူရီယာတခုစီကဂီတတန်တုံ့ခါမှုတွေကိုကျိုးမဲ့ဆက်သွယ်နည်းနဲ့နာမကြားသူတွေရဲ့ခန္ဓာကိုယ်ပေါ်ဝစ်ဆင်ထားတဲ့ကိရိယာတွေကိုပို့ပေးပြီးတော့ဂီတတန်တွေကိုပေါင်းဆက်ခန်းစားနိုင်အောင်လို့လုပ်ပေးထားတာပါ။ကိုမဝစ်ဆင်ရတဲ့ကိရိယာတွေကို Not Impossible Labs နဲ့ Fnet Company တို့ပူးပေါင်းဖန်တီးထားတာဖြစ်ပါတယ
်။ Really it's not my first time wearing this Music Not Impossible vest so for right now I feel the beat down at my ankles.
Music Not Impossible ဝစ်ဆင်ကိုဝတ်ဖူးတာအခုမှပထမဆုံးတော့မဟုတ်ပါဘူး။အခုဆိုရင်ကျွန်မရဲ့ခြေချင်းဝက်ကဂီတစီးချက်တွေကိုခံစားနေရပါတယ်။ဂီတစီးချက်ကြောင့်ဂီတတန်စင်ကိုစူးစီးပေါင်းဆက်ခံစားရတာပိုကောင်းပါတယ်။စီးချက်ကိုခံစားရတယ်အနည်းအမြန်တံပိုးကိုခန်းစားရတဲ့ဆိုရင်တချင်းစာသားတွေထည့်ပြီးဂီတတံကိုဘာသာပြန်ခန်းစားရတာပိုးပြီးတိတိကျကျရှိပါတယ်
။သူလက်ဟန်ပြတင်ဂီတနဲ့ပြောနေတာကိုဘာသာပြန်ကနေတဆင့်ဘာသာပြန်ပေးနေတာဖြစ်ပါတယ်။သူတို့ဝစ်ဆင်ထားတဲ့ကိရိယာတွေရဲ့တုံ့ခါမှုအပြင်အပြော့ကိုဝစ်ဆင်သူစိတ်ကြိုက် adjust လုပ်နိုင်ပါတယ်။ဒီလိုလွယ်လွယ်လုပ်နိုင်ဖို့အတွက်လည်း LED မီးအလင်းရောင်တွေနဲ့ခွဲထားပေးပါတယ်
။ More precisely and we want aware of access that you have access we need to
စီဂျန်ရဲ့ဂီတကိုကျွန်တော်တို့ခန်းစားနိုင်ဖို့လိုတာပါဒီလိုဝစ်စကိုမျိုးကျွန်တော်ဝယ်မထားတော့အခုလိုပွဲလာပြီးအတွေ့အကြုံကိုခန်းစားရတာတကယ်ကောင်းပါတယ်နားမကြားသူတိုင်းဒီလိုဂီတကိုခန်းစားတဲ့အတွေ့အကြုံမျိုးရနိုင်တာမဟုတ်တော့ဒီမှာရနိုင်တာကောင်းပါတယ
်ပုံမှန်နားကြားသူတွေဂီတတန်တစ်ခုချင်းစီကို surround sound နဲ့အပြည့်အဝခန်းစားနိုင်တယ်လို့မျိုးနားမကြားသူတွေလည်းသူတို့ရဲ့ခန္ဓာကိုယ်ကနေတဆင့်ပေါင်းဆက်ခန်းစားနိုင်အောင်လို့ဒီကိရိယာတွေကိုဖန်တီးထားတာဖြစ်တယ်လို့ပြောပါတယ်အရေးပြားကနေဂီတတန်အစုံရဲ့တုံ့ခါမှုတွေကိုပေါင်းဆက်စုစည်းပြီးတော့ဂီတတန်စင်တွေဖြစ်အောင်ပြောင်းလဲပေးလိုက်တာမို့ Surround Body Experience လို့ Not Impossible Labs Company ကဖော်ပြပြောဆိုပါရရှင်ကျွန်မစုမြတ်မောပ
ါ Blogger ပြောသမျှအစီအစဉ်ပါရှင်အခုတော့ဘတ်စင်တင်ဆက်နေကြကဏ္ဍနောက်တစ်ခုဖြစ်တဲ့တတန်ရောင်သတင်းလွှာအလဲရောက်ပါပြီအီရန်နိုင်ငံမှာပြည်သူတွေအစိုးရစန့်ကျင်ဆန္ဒပြတာကိုထောက်ခံလို့ဆိုပြီးတော့နာမည်ကျော်ရုပ်ရှင်မင်းသမီးတဦးကိုအာဏာပိုင်တွေကဖမ်းသွားပါတယ်။ဟောလိဝုဒ်နာမည်ကြီးမင်းသမီးအန်ဂျလီနာဂျိုလီဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်တော်မယ်လို့ကြေညာသွားပါတယ်။ဒီလိုကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုတော့မအေးသနာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်မှတင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအီရန်နိုင်ငံမှာနာမည်ကျော်ရုပ်ရှင်မင်းသမီးတူကိုအာဏာပိုင်တွေဒီဇင်ဘာလ18ရက်နေ့စနေနေ့ကပဲဖမ်းသွားပါတယ်2016အကယ်ဒမီဆုပေးပွဲမှာအကောင်းဆုံးနိုင်ငံခြားရုပ်ရှင်ဆုရရှိသွားတဲ့The salesman ဆိုတဲ့ရုပ်ရှင်ကားကခေါင်းဆောင်မင်းသမီးတာရနီအာလီဒူစီကိုဖမ်းသွားတာပါ။အီရန်နိုင်ငံမှာခေါင်းဆောင်ပေါ်ဟာတရားမချုံလို့ဆိုပြီးတော့ဘာသာရေးရဲတပ်ဖွဲ့လက်ထဲမှာအမျိုးသမီးတူသေဆုံးသွားရပြီးတဲ့နောက်တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်ပွားတဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုထောက်ခံမှုပြသလို့ဆိုပြီးတော့သူ့ကိုဖမ်းသွားတာဖြစ်ပါရင်သူကခေါင်းဆောင်ပေါ်ဟာမချုံထားပဲနဲ့ Woman Life Freedom အမျိုးသမီးဘဝလွတ်လပ်ခွင့်ဒီလိုမျိုးအီရန်နိုင်ငံလမ်းမပေါ်ထွေဆန္ဒပြကြသူတွေရဲ့အဓိကကြွေးကြော်သံဒီစကလုံးသုံးလုံးရေးထားတဲ့ signbook ကိုကင်ထားတဲ့သူ့ရဲ့ဓာတ်ပုံကို Instagram စာမျက်နှာမှာတင်ထားတာဖြစ်ပါတယ်။သူ့ပြင်တခြားနာမည်ကျော်အနုပညာရှင်တွေလည်းလက်တလောဖြစ်နေတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့မှတ်ချက်ပြုပြောဆိုတာမျိုးအာဏာပိုင်တွေရဲ့အဆိုလမ်းပေါ်ကအဓိကယုံတွေကိုထောက်ခံရေးသားတာမျိုးတွေအတွက်ခေါ်မေးခံရတချို့ထိမ့်သိမ်းခံထားရတယ်လို့တရားရေးဌာနရဲ့ကြေညာချက်ကိုအီရန်အစိုးရပိုင်း IRNA သတင်းဌာနကဖော်ပြပါရယ်2020ခုနှစ်တုန်းကလည်းမင်းသမီးအာလီဒူစီကအီရန်ကဘာသာရေးရဲတပ်ဖွဲ့ကို Twitter စာမျက်နှာမှာဝေဖန်ရေးသားလို့ဆိုင်းငံ့ပြစ်ဒဏ်9လချခံရပါရယ်အီရန်မှာလွန်ခဲ့တဲ့3လအစိုးရဆန္ဒပြပွဲတွေစဖြစ်ခဲ့ကအစိုးရရဲ့ကြမ်းဖက်နှိမ်နှင်းမှုကိုဝေဖန်တဲ့အမှုပညာရှင်တွေသတင်းတောက်တွေရှေ့နေတွေဖမ်းဆီးနေတာအခုမင်းသမီးအာလီဒူစီကနောက်ဆုံးဖမ်းခံရတာဖြစ်ပြီးတော့အရင်ဖမ်းထားသူတချို့လည်းအာမခံနဲ့ပြန်လွတ်ထားတာတွေရှိပါတယ်။ဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဟာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်ဖြစ်ကနေနှုတ်ထွက်တော်မယ်။ ဒုက္ခသည်တွေရဲ့အရေးကိုဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ကုလသမဂ္ဂကဒီဇင်ဘာလ16ရက်နေ့ကပဲကြေညာသွားပါတယ်UNHCR နဲ့27နှစ်ကြာအလုပ်အတွက်လည်းခီးပေါင်း60ကျော်ထွက်ခဲ့တဲ့အန်ဂျလီနာဂျိုလီဟာကုလသမဂ္ဂအနေနဲ့မဟုတ်ဘဲနဲ့သူ့ရဲ့အဆက်အသွယ်နဲ့သူဒုက္ခသည်တွေရဲ့အရေးအတွက်လှုပ်ဆောင်သွားမယ်လို့ပြောသွားတာပါဒုက္ခသည်တွေနဲ့တခြားအိုးအိမ်ဆွတ်ထွက်ပြေးရတဲ့သူတွေအတွက်သူတက်ဆွမ်းသမျှလာမယ့်နှစ်တွေမှာဆက်ပြီးတော့အလုပ်လုပ်သွားပါမယ်လို့သူထုတ်ထွက်ကြောင်းကြေညာချက်မှာပြောထားပါတယ်ကျွန်မဒုက္ခသည်တွေမြေပြင်ကဒေသခံအဖွဲ့တွေနဲ့တိုက်ရိုက်အလုပ်လုပ်ပြီးတော့သူတို့လှုပ်ဆောင်နေတာတွေကိုဝိုင်းဝန်းအဖြစ်ရှာသွားပါမယ်လို့ပြောသွားခဲ့တာပါအန်ဂျလီနာဂျိုလီဟာ2012ခုနှစ်ကတည်းကဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့အတွက်အထူးကိုယ်စားလှယ်ဖြစ်နေလုပ်ခဲ့တာပါဒီနှစ်ထဲမှာလည်းသူကယီမန်နဲ့ယူကရိန်းနိုင်ငံတွေကိုတွားရောက်ပြီးတော့အိုးအိမ်ဖြစ်ထွက်ပြေးရတဲ့သူတွေနဲ့တွေ့ဆုံခဲ့ပါတယ်ကမ္ဘာမှာလက်ရှိအခြေအနေမှာအကြမ်းဖက်မှုတွေအာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေပြည်ပခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူအရေအတွက်အများဆုံးဖြစ်နေတယ်လို့ UNHCR ကခန့်မှန်းထားပါတယ်အရေးအတွက်အပြင်ဆိုရင်လောလောဆယ်လူပေါင်းတန်းတရာလောက်အိုးရင်ဆွန်ခွာထွက်ပြေးနေရပါလိမ့်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်တဲ့ရောင်းတဲ့လောက်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။အနုပညာလောကကသတင်းတွေကိုစုစည်းပြီးတော့မအေးတနာကျော်ကတသက်ရောင်သတင်းလောအစီအစဉ်အဖြစ်နဲ့တင်ဆက်ခဲ့တာပါရှင်။သောတာရှင်များရှင် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်အားလုံးတို့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့တိုက်ရိုက်နာစီရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလော TV magazine နဲ့ video သတင်းတို့တွေကိုကဏအလိုက်အလွယ်တကူရှာဖွေကြည့်ရှုနိုင်ပါတယ်။အခုတော့သတင်းအချင်းချက်ကိုကိုညာဝင်းအောင်ပြောပြပေးပါရှင်။
ရုရှားသမ္မတပူတင်ကတနင်္လာနေ့မှာအင်းဒီချင်းမဟာမိတ်ဘယ်လာရုစ်နိုင်ငံကိုရှာရှာပါပါသွားရောက်ခဲ့ပြီးပူပေါင်းဆောင်ရွက်ရေးရဲ့အကျိုးရလဒ်တွေကိုအမွန်းတင်ပြောဆိုခဲ့တာကြောင့်မြေပြင်ကနေပူပေါင်းထိုးစစ်ဆင်လာမဲ့အပေါ်ယူကရိန်းအစိုးရကိုစိုးရိမ်စေဝင်လာစေပါတယ်။ပူတင်နဲ့ဘယ်လာရုစ်သမ္မတတို့တွေ့ဆုံမှုမှာယူကရိန်းကိုထပ်မံတိုက်ခိုက်ရေးဆွေးနွေးကြမှာဖြစ်တယ်လို့အထူးသဖြင့်မြေပြင်ကနေယူကရိန်းကိုတိုက်ခိုက်ခဲ့တဲ့ဒီစစ်ဆင်ရေးတွေမှာဘယ်လာရုစ်တပ်ဖွဲ့တွေပို့ပြီးတော့ပါဝင်လာရေးကိုလည်းဆွေးနွေးကြမယ်လို့ယုံကြည်ကြောင်းယူကရိန်းပူးတွဲစစ်ဦးစီးချုပ်ကပြောပါတယ်ဘယ်လာရုစ်သမ္မတကတော့ယူကရိန်းနိုင်ငံတဲကိုသူတို့တပ်တွေဆေးလွတ်မှာမဟုတ်ကြောင်းအကြိမ်ကြိမ်ပြောဆိုထားပါတယ်2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတဂျိုးဘိုက်ဒန်ကိုရှုံးနိမ့်တာကိုပြောင်းလဲနိုင်ရေးတရားမဝင်ဂျန်စီဆောင်ရွက်ဖို့ကြိုးပမ်းမှုနောက်ပြီးတော့အာနာဒီမေးရေးအတွက်အကြမ်းဖက်ရေးအာဝေးမှုတွေနဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုတရားရေးဌာနကရာဇဝတ်ကြောင်းအရတရားစွဲဆိုရေးကိုအမေရိကန်လွှတ်တော်မှာပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်နေ့စူပူအောင်ကြွမှုစုံစမ်းစစ်ဆေးတဲ့လွှတ်တော်ကော်မတီကတနင်္လာနေ့မှာအကြံပြုထောက်ခံလိုက်ပါတယ်။ဒီမိုကရက်9ဦးနဲ့ထရန့်ကိုမထောက်ခံတဲ့ Republican 2ဦးတို့ပါတဲ့အောက်လွှတ်တော်ကော်မတီကထရန့်ကိုစွဲချက်4ခုနဲ့အမှုဖွင့်ဖို့အစိုးရရှေ့နေတွေကိုတညီညွတ်တဲ့တိုက်တွန်းလိုက်တာဟာအမေရိကန်သမိုင်းမှာပထမအဆုံးဖြစ်ပါတယ်။လက်တွေ့ကြပြီးတော့ရည်ရွယ်ချက်ကြီးမားတဲ့ကျော်ဝချမ်းသာသူစီရီရမာဖိုဆာကိုတောင်အာဖရိကရဲ့ ANC ပါတီဥက္ကဋ္ဌအဖြစ်နဲ့တင်းနှံနေမှာပြန်လဲရွေးကောက်တင်မြောက်လိုက်ပြီးတော့အခုသူဟာဆိုလို့ရှိရင်စိုးစိုးဝါကုန်တိတ်ကကြားစီတဲ့ထိခိုက်မှုနဲ့စောင့်ကြည့်ခံနေရပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုညာဝင်းအောင်ကြီးညာပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းစ်နဲ့ဒေရာစမစ်တို့ဖြစ်ပါတယ်ဒီကနေ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့လိုင်းဒိုမီတာလိုင်းလက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတရထုတ်လွှင့်ခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.